Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံကနေ2016ခုနှစ် January 6ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုည9နာရီကနေ10နာရီအထိคลိုင်းโดมีเตอร์24 25 32 51နဲ့คลိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ခုညပိုင်းအစည်းအဝေးကိုအစည်းအဝေးမှုအဖြစ်ကျမစုမောကတာဝေယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ဒီကနေ့ညပိုင်းသတင်းတွေကိုတော့ကျမနန်းလောင်နဲ့ကိုရဲခေါင်တို့ကတင်ပြပေးသွားမှာပါ။ပြီးခဲ့တဲ့ခုနှစ်လတုန်းကထောင်အောင်မြေအောင်လိုင်ကောင်းကနေ3ချိန်မြောက်ထွက်ပြေးလွတ်မြောက်သွားတဲ့မက္ကဆီကိုမိုးရေရာဇာဂူစမန်ကိုအာဏာပိုင်တွေကပြန်ဖမ်းမိလိုက်ပါပြီ။အမေရိကန်သမ္မတအိုဘားမားဟာသူ့ရဲ့ကျန်းမာရေးစောင့်ရှောက်မှုအစည်းအဝေးကိုဗီတိုအာဏာသုံးကာကွယ်နေပြီးတော့စေနှုန်းသက်သာတဲ့ဒီအစည်းအဝေးဟာပြည်ရင်းမှာအတော်လေးအောင်မြင်မှုရနေတယ်လို့ခုခံပြောဆိုသွားပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာမှဆိုရင
်ဟုတ်ကဲ့ပါမန်နန်းလောင်ရေဒီကနေ့သောတာရှင်နေနားဆင်ရမယ့်သတင်းထူးတွေကတော့မြန်မာနိုင်ငံတွင်းငြိမ်းချမ်းရေးပေါ်ဆောင်နေမှုတွေမှာအစိုးရဖွဲ့နိုင်တဲ့အထိနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘာတွေဆက်ပြီးတော့အကောင့်ထည့်ဖော်ဖို့ရှိတယ်လဲဆိုတာနဲ့အတူဒီကနေ့စနေနေ့မနက်ပိုင်းအစောပိုင်းတုန်းကမင်္ဂလာဈေးအကြီးအကျယ်မိလောင်မှုမှာဂဟေစောရာကနေမိလောင်မှုဖြစ်ခဲ့တာဖြစ်ပြီးတော့ကြက်သိန်းပေါင်း3000ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်လိုက်တဲ့သတင်းမှာဆိုရင်တော့
ဈေးနှုန်းပေါင်း6,036ခန်းအထက်အဖြစ်ဒုတိယတက်စရုပ်တက်ပြင်စမတ်တက်လို့ခေါ်တဲ့စားတောက်တန်းနေတန်ဖိုးအပြင်ခမန်းကျန်းမြေ36,600ကျန်းမြေသေးပါဗျာ
နောက်ပိုင်းမှာအပြည့်စုံတင်ဆက်ပေးပါမယ်ရှင်အပတ်စဉ်ထုတ်လွှင့်ပေးနေကြဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရဖို့ရှိတယ်လို့ဒုတိယပိုင်းနောက်ကြီးဝက်မှာတော့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင်အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ပြီးခဲ့တဲ့ခုနှစ်လတုန်းကထောင်အောင်မြေအောင်လိုင်ကောင်းကနေ3ချိန်မြောက်ထွက်ပြေးလွတ်မြောက်သွားတဲ့မက္ကဆီကိုမိုးရေရာဇာ El Chippo Guzman ကိုအနာပိုင်တွေကပြန်ဖမ်းမိလိုက်ပါပြီ။အဆောင်အချက်တွေနဲ့အတူ Guzman ကိုတောက်ကြနေညမှာစစ်တပ်ရဲ့ဟဲ့ရင်နဲ့ဖမ်းဆီးခေါ်ဆောင်သွားတာပါ။ Guzman ရဲ့ဇာတိမျိုးဖြစ်တဲ့ Sinaloa ပြည်နယ်မှာမက္ကဆီကိုမရိန်သက်သားတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်လင်းအားကြီးချိန်လောက်မှာ Guzman ကိုဖမ်းမိခဲ့တာဖြစ်ပါတယ်။Guzman ကိုလွန်ခဲ့တဲ့14နှစ်တုန်းကစပြီးတော့ဖမ်းမိတဲ့အချိန်ကစလို့ထောင်ကနေ2ချိန်ထွက်ပြေးလွတ်မြောက်ခဲ့ပါသေးတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံမှာမွေးရေးဆေးဝါးနဲ့အကျင့်ပြတ်ချစားမှုတွေကျူးလွန်ခဲ့တဲ့အတွေ့တရားရင်ဆိုင်မှုသူ့ကိုမက္ကဆီကိုကနေအမေရိကန်နိုင်ငံကိုလွှဲပြောင်းပေးမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ Guzman ကိုဖမ်းမိလိုက်တာဟာမက္ကဆီကိုနဲ့အမေရိကန်နိုင်ငံစလုံးကနိုင်ငံသားတွေရဲ့အံဝဲဖြစ်တယ်လို့အမေရိကန်ရှေ့နေချုပ် Florida Lynch ကပြောပါရယ်။ဒါပေမဲ့လည်း Guzman ကိုအမေရိကန်နိုင်ငံစီလွှဲပေးဖို့ဖြစ်နိုင်ခြေရှိမရှိဆိုတာကိုတော့ရှင်းနေချုပ် Lynch ကထည့်ပြောမသွားပါဘူး။အရင်တုန်းကတော့ Guzman ကိုသူ့မိခင်နိုင်ငံမှာသာအရင်ဆုံးအကျဉ်းချထားမယ်ဆိုပြီး Mexico ကပြောခဲ့ပါသေးတယ်။ Guzman ကိုထိန်းသိမ်းထားတဲ့ထောင်ကနေဇူလိုင်လတုန်းကထွက်ပြေးလွတ်မြောက်သွားခဲ့တဲ့အဖြစ်ဟာ Mexico ရဲ့ထိတ်တန့်မိုးရေရာဇာတွေအပေါ်မှာပြင်းပြင်းထန်ထန်နှိမ်နင်းနေတယ်ဆိုပြီးတော့ချီချူးပြောဆိုခံရတဲ့သမ္မတ Origue Pina Nieto ကိုအဖို့အတော့ကိုအစိတ်အနှောက်ယှက်ဖြစ်ရတဲ့ကိစ္စလည်းဖြစ်ပါတယ်။
အဲဆက်သွေးကြအဖွဲ့ပေါ်တစ္ဆာခံထားတယ်လို့ဆိုရဲတရတ်သမားတဦးကအမေရိကန်အရှိတ်ဘတ်ချန်ဖီလာဒဲဗီးယားမြို့မှာအရေးအယာရှိတဦးကိုမနေ့ကအလင်းအငိုက်ပြစ်ခတ်တိုက်ခိုက်မှုလုပ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရခဲ့တဲ့ရေးအယာရှိဟာအသက်အန္တရာယ်မထိခိုက်ပဲပြန်ကောင်းလာပွဲရှိနေပါတယ်။မနေ့ကကြာသပတေးနေ့ကဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုလုံခြုံရေးကင်မရာနဲ့ရယူထားနိုင်ခဲ့ပါတယ်။တနတ်နဲ့အကြိမ်များစွာပြစ်ခတ်ခဲ့ရတဲ့အသက်33နှစ်အရွယ်ရဲရာရှိဂျက်စီဟတ်နတ်စ်ဟာဒဏ်ရာရခဲ့ပေမဲ့ရဲကအပြင်ဘက်ထွက်လာပြီးတနတ်သမားတွေကိုပြန်လည်ပြစ်ခတ်နိုင်ခဲ့ပါတယ်။တနတ်သမားဟာ IS အစံဖွဲ့အဖွဲ့နဲ့ဘယ်လိုဆက်ဆက်နေလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့လအတွင်းမှာ IS အဖွဲ့နဲ့ဆက်သွယ်မှုရှိတဲ့တိုက်ခိုက်မှုတွေပြင်သစ်နိုင်ငံ Paris မြို့နယ် California ပြည်နယ် San Bernardino တို့မှာဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်အာဏာပိုင်တွေဟာလုံခြုံရေးအတွက်အမြင့်ဆုံးအဆင့်ဖြစ်တက်လှမ်းထားတာဖြစ်ပါတယ်။
အမေရိကန်သမ္မတအိုဘားမားဟာသူ့ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုဗီတိုအာဏာသုံးကာကွယ်နေပြီးတော့စဉ်နှုန်းသက်သားတဲ့ဒီအစီအစဉ်ဟာပြည်ရင်းမှာအတော်လေးအောင်မြင်မှုရနေတယ်လို့ခုခံကာကွယ်ပြောဆိုသွားပါတယ်။သမ္မတအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုတံပြန်တဲ့ဥပဒေကြမ်းတစ်ရပ်ကို Republican Party ဘက်ကတင်သွင်းထားတဲ့အပေါ်သမ္မတအိုဘားမားကလည်းဗီတိုအာဏာသုံးကန့်ကွက်ထားတာပါ။သမ္မတရဲ့ဗီတိုအာဏာကိုပြန်လည်ခြေဖျက်နိုင်မယ့်မဲကိုအမေရိကန်လွှတ်တော်မှာလုံလုံလောက်လောက်ရမယ့်ပုံတော့မရှိပါဘူး။ဒီဥပဒေကြမ်းဟာသမ္မတအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တစ်ခုဖြစ်တဲ့မြို့ပွားမှုဆိုင်ရာကျန်းမာရေးအဖွဲ့အစည်း Planned Parenthood အပေါ်ရမငွေဖြတ်တောက်မဲ့အလားအလာရှိနေပါတယ်။တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေရဲ့ကျန်းမာရေးနဲ့ဘာသာရေးဆိုင်ရာအခက်အခဲတွေကိုထိထိုက် ထိခိုက်နစ်နာစေမှာဖြစ်တဲ့အတွက်ဒီဥပဒေကိုဗီတိုအနာသုံးပယ်ချမှာဖြစ်တယ်လို့အိုဘားမားကဆိုပါတယ်2013ခုနှစ်တုန်းကလည်းဒီဥပဒေအရအစိုးရအသုံးစရိတ်တောင်းခံမှုကိုလျှော့ချဖို့ Republican အမတ်တွေကတောင်းဆိုခဲ့တဲ့အချိန်မှာသဘောတူညီမှုမရခဲ့တဲ့အတွက်အစိုးရလုပ်ငန်းတွေနှစ်ပတ်ကျော်ရပ်ဆိုင်းသွားခဲ့ပါသေးတယ်ရှင်
။ပြီးခဲ့တဲ့ဒီဇင်ဘာလကအမေရိကန်ပြည်ထောင်စုမှာအလုတ်ကင်တစ်ပေါင်း 29,200 အတင်ခန့်အပ်နိုင်ခဲ့ပါတယ်။ဒါကဘာလုံးအစုရှယ်ယာဈေးကွက်တွေကမကမဖြစ်ပြီးအခြားစီးပွားရေးဆိုင်ရာအဟန့်တားတွေရှိနေပေမဲ့အမေရိကန်စီးပွားရေးဟာခိုင်မာတိုးတက်မှုပြလာတာတွေ့ခဲ့ရပါတယ်။တောက်ကြနေကထုတ်ပြန်လိုက်တဲ့အလုတ်သမားဝန်ကြီးဌာနစီရင်ခံစာအရဆိုရင်အမေရိကန်ပြည်ထောင်စုအတွင်းအလုတ်လက်မဲ့နှုန်းဟာပြီးခဲ့တဲ့3လအတွင်း900ဂိုင်နှုန်းသာရှိနေခဲ့ပြီးတော့ဒါဟာလွန်ခဲ့တဲ့9နှစ်ကျော်အတွင်းအလုတ်လက်မဲ့အနည်းဆုံး900ဂိုင်နှုန်းဖြစ်နေပါတယ်။အလုတ်ကင်တဲ့ပေါ်ထွက်လာမှုဟာစီးပွားရေးပညာရှင်တွေမျှော်မှန်းထားကြတာတဲ့ပိုများခဲ့ပြီးစီးပွားရေးဝန်ဆောင်မှုလုပ်ငန်း၊စောက်လုပ်ရေး၊ကျန်းမာရေးစောင့်ရှောက်မှုနဲ့စားသောက်ဆိုင်လုပ်ငန်းတွေမှာတောင်းနဲ့ချီတဲ့အလုတ်ကင်တွေတိုးလာခဲ့တာပါ။ဒါပေမဲ့လည်းရေနံစည်းကြတာကြောင့်ရေနံလုပ်ငန်းအပါအဝင်အခြားတပ်တူရင်းကဏ္ဍတွေမှာတော့အလုတ်ကင်တွေထွက်မလာခဲ့ပါဘူး။စီးပွားရေးပညာရှင်တွေခန့်မှန်းထားတာတဲ့အခုအစီရင်ခံစာပါအခြေအနေကပိုကောင်းနေတယ်လို့ဆိုပေမဲ့အခုနှစ်မှာလူရေ 9.6 သိန်းဟာအလုတ်လက်မဲ့ဖြစ်နေပြီးလူရေ 6 သန်းလောက်ကတော့အချိန်မှန်းအလုတ်တွေပဲရရှိနေခဲ့တယ်လို့အစိုးရခန်းဆောင်ဖော်ပြထားပါဗျ။အချက်လက်တွေကအမေရိကန်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းပြင်းပြတလကိုအလုတ်ကင်တဲ့ 2,200 လောက်ထိခန့်အပ်နိုင်ခဲ့ပြီးတော့အမေရိကန်နိုင်ငံမှာခလေးမွေးနှုတ်မြင့်မားခဲ့တဲ့မျိုးဆက်ကလူတွေပင်ဆင်ယူပြီးလုပ်ငန်းဝင်တွေကနေအနားယူဖို့ထွက်ခွာနေကြတဲ့အတွက်အလုတ်လက်မဲ့နှုန်းကိုတည်ငြိမ်စေဖို့လာတိုင်းအလုတ်ကင်တဲ့ 9,800 လောက်ဖန်တီးပေးဖို့လိုတယ်လို့အင်ဂျီရောရဲ့စီးပွားရေးအကြံပေး Jason Farman ကပြောပါတယ်
American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့စနေနေ့မှာဂျော်ဒန်အနောက်ဖက်ကမ်းခြေကလုံခြုံရေးဂိတ်မှာအစ္စရေးစစ်သားတွေကိုဒါနဲ့ထိုးဖို့ကြိုးစားတဲ့ပါလက်စတိုင်းလူမျိုးနှစ်ယောက်ကိုစစ်သားတွေကပစ်တက်လိုက်တယ်လို့အစ္စရေးစစ်သက်ကပြောပါရယ်။လွန်ခဲ့တဲ့3လအတွင်းအစ္စရေးသက်သားတွေကိုပါလက်စတိုင်းလူမျိုးတွေကဒါနဲ့ထိုးတာတနတ်နဲ့ပစ်တာအပါအဝင်ကားနဲ့ဝင်တိုက်တဲ့အကြမ်းဖက်လုပ်ရက်တွေဆက်တိုက်ဆိုသလိုဖြစ်နေပြီးအခုအဖြစ်ပြက်ကနောက်ဆုံးလည်းဖြစ်ပါရယ်။ကြာရာပြည်နယ်ကအစ္စရေးဘက်ကဂတ်ရှ်အဲရီဇွန်ဒေသမှာလဲအစ္စရေးနဲ့ပါလက်စတိုင်းတို့ကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါသေးတယ်။ဂျူးတွေနဲ့မွတ်စလင်တွေအလေးမြတ်ထားကြတဲ့အရှေ့ဂျေရုဆလင်ဘက်ကသာသနာ့နယ်မြေကိုအစ္စရေးတို့ဘက်ကသိမ်းပိုက်ဖို့စီစဉ်နေတယ်ဆိုတဲ့ကောလာဟလတွေကြောင့်အကြမ်းဖက်လုပ်ရက်တွေစတင်ခဲ့တာလည်းဖြစ်ပါတယ်။
ပြင်သစ်နိုင်ငံတွေကယာနဲ့ချီတဲ့ဗလီကျောင်းတွေဟာသူတို့ရဲ့ယဉ်ကျေးမှုတွေကိုအစ္စလမ်ဘာသာဝင်မဟုတ်တဲ့သူတွေလေ့လာနိုင်အောင်စနေနဲ့တနင်္ဂနွေနေ့တွေမှာဖွင့်ပေးလိုက်ပါတယ်။ IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့လှုပ်ရွတ်ကြောင်းအစ္စလမ်ဘာသာဝင်တွေပေါ်မကောင်းမြင်နေတာကိုပြောင်းလဲဖို့ကြိုးစားတဲ့အနေနဲ့အခုလိုလုပ်ခဲ့တာလည်းဖြစ်ပါတယ်။ပြင်သစ်နိုင်ငံထဲမှာဗလီပေါင်း 1,500 ကျော်ရှိတယ်လို့ဘာသာဝင်မဟုတ်သူတွေကိုဒီဗလီရဲဝင်ဝင်ပေးပြီးလေ့လာဝင်ပေးတဲ့လှုပ်ရွတ်ကိုပါရီမြို့ကအထင်ကြီး Grand ဗလီကြီးနဲ့ဗလီအလုံးကပါဝင်ကြတာတော့မဟုတ်ပါဘူး။ဒီလိုတကားဖွင့်ပေးဖို့ပြင်သစ်နိုင်ငံရဲ့မွတ်စလင်ဘာသာရေးဆိုင်ရာကောင်စီကအကြံဉာဏ်ရခဲ့တာပါ။တမန်မွတ်စလင်တွေနဲ့တွေ့ဆုံမှုလူတွေကိုဖိတ်ကြားခံတာဖြစ်တယ်လို့ကောင်စီဥက္ကဋ္ဌအနိုဂါကဘစ်ကသတင်းတောက်တွေကိုပြောပါတယ်။ဒီပွဲမှာအစားတောက်ဖြော်ရည်တွေနဲ့ဧည့်ခံပြီးဗလီတွင်လိုက်လံပြတာလားစကားဝိုင်းဖွဲ့ပြီးဆွေးနွေးတာတွေပါဝင်တယ်လို့တနစ်ငါးကြိမ်ဖျားဝတ်ပြုရတာတွေကိုတော့မှလေ့လာဝင်ပေးထားပါတယ်။ညီကိုများရဲ့စကားဝိုင်းလို့ခေါ်တဲ့နာမည်ဒီအစီအစဉ်ကိုဇန်နဝါရီလ9ရက်နေ့ကနေ17ရက်ထိကျင်းပခဲ့တာပါဒီရက်ဟာတေယောဇာရေးသားတဲ့ Charlie Hebdo Magazine တိုက်ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခံရတဲ့ပထမဆုံးနှစ်ပတ်လည်အချိန်လေးဖြစ်နေပါတယ
် Sorry Arabia နိုင်ငံထဲကအထင်ကရရှီယိုင်ဘာသာရေးကောင်းဆောင်ဖြစ်တဲ့ Nima El Nima ကိုကွပ်မျက်လိုက်တဲ့အပေါ်အီရန်နိုင်ငံထဲမှာဆန့်ကျင်မှုတွေပြင်းထန်နေစေဖြစ်ပါတယ်ဆန္ဒပြသူလူအုပ်စုကြီးက Dead to El Sort Saudi Arabian ကြဆုံးပါစေဆိုပြီးတော့ကြွေးကြော်ချီတဲ့ဆန္ဒပြခဲ့ကြသလိုလက်ရှိအာနာယာရီဟတ်တော်ဝင်မိသားစုကိုလည်းလူအုပ်စုလိုက်ကွပ်မျက်တဲ့လုပ်ရအတွက်ပြစ်တင်ရှုံချလိုက်ကြပါတယ်အကြမ်းဖက်မှုလုပ်ရမှာပါဝင်ပတ်သက်ခဲ့ရဲဆိုတဲ့စွပ်စွဲချက်နဲ့ဘာသာရေးကောင်းဆောင်နေမှာအပါအဝင်တခြားအကျဉ်းသား46ယောက်ကိုလည်း Sorry အစိုးရကပြီးခဲ့တဲ့စနေနေ့တုန်းကကွပ်မျက်ခဲ့တာဖြစ်ပါတယ်
စနေနေ့ကအီဂျစ်နိုင်ငံပင်လယ်နီအပန်းဖြေစခန်းမြို့ဖြစ်တဲ့ဟာဂရာမြို့မှာလုံခြုံရေးအခြေအနေကိုအထူးပဲတင်းကျပ်ထားခဲ့ပါတယ်။ဒါပြီးခဲ့တဲ့ရက်ကဓားကင်ထားတဲ့တိုက်ခိုက်သူ2ဦးရဲ့တိုက်ခိုက်မှုကြောင့်ဥရောပကမ္ဘာလက်ခီသွား3ဦးဒဏ်ရာရသွားပြီးတဲ့နောက်အခုလိုလုံခြုံရေးတင်းကျပ်ထားခဲ့တာဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကအဲ့ဒီတိုက်ခိုက်သူ2ဦးကိုပြစ်ဒဏ်နိုင်ခဲ့ပြီးကျန်တဲ့2ဦးကိုတော့ဖမ်းဆီးရခဲ့ရမိခဲ့တယ်လို့အီဂျစ်ဆိုရကပြောပါတယ်။အီဂျစ်နိုင်ငံဟာ IS တိုက်ခိုက်သမားတွေတိုက်ခိုက်ရေးသမားတွေရဲ့ချင်းချိုက်မှုတွေနဲ့ရင်ဆိုင်ရတဲ့ချိန်မှာအခုလိုဘဲလာဗစ်စတာဟိုတယ်အပြင်ဘက်မှာတိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တာဖြစ်ပါတယ်
။တရုတ်နိုင်ငံတွင်မှာဆီယဝင်နေနဲ့လူနာတွေရှိနေတဲ့ဆေးရုံတစ်ခုကိုဘူဒိုဇာကားနဲ့ဖြိုချခဲ့တဲ့လို့ရကိုစုံစမ်းစစ်ဆေးနေတယ်လို့တရုတ်အရာရှိတွေကပြောပါတယ်။ဒီလို့ရကြောင့်ရေခဲတိုက်တဲ့ကလူသေးအလောင်းတွေအုတ်ကျိုးအုတ်ပဲ့ပုံတွေအောက်ရောက်သွားတာပါ။ဟန်နာပြည်နယ်ထဲကဆေးရုံကိုဂျာတာဘရီနေကအခုလိုဖြိုချလိုက်တဲ့လို့ရအပေါ်ဒေါသထွက်နေကြသလိုဆေးရုံကိုအကြောင်းမကြားဘဲနဲ့ဘလို့လုပ်ပြီးအခုလိုဖြိုချလိုက်တာလဲဆိုပြီးတော့လဲမေးခွန်းထုတ်နေကြပါတယ်။ဆေးရုံဝန်ထမ်း3ယောက်လဲဒဏ်ရာရသွားခဲ့ပါတယ်။ရေခဲတိုက်တဲ့ကအလောင်း6လောင်းအပြည့်စည်ပုံအောင်ရောက်သွားသလိုဒေါ်လာ6သိန်းတန်မိုးရှိတဲ့စီပီစီကိရိယာတွေပျက်စီးသွားတယ်လို့လဲဒေသခံသတင်းစာကဆိုပါတယ်။ဆေးရုံမျက်နှာချက်တွေပြောကြနေတာအုံနိုင်ရန်တွေပျက်စီးပြိုကျနေတဲ့ပုံတွေနဲ့ကျမ်းမြင့်တလျှောက်မှာအပျက်စီးပုံတွေဝါယာကျိုးတွေပြန့်ကျက်နေတဲ့ဓာတ်ပုံတွေကိုလည်းသရုပ်သတင်းထောက်တွေကဖော်ပြထားပါတယ်။ဘာကြောင့်ဒီလိုဖြစ်ပျက်သွားရသလဲဆိုတာစုံစမ်းစစ်ဆေးနေတယ်လို့သရုပ်အာဏာပိုင်တွေကပြင်သစ်သတင်းဌာနတစ်ခုဖြစ်တဲ့ AFP ကိုပြောပါတယ်။စုံစမ်းတွေ့ရှိမှုတွေကိုတော့တနင်္လာနေ့နောက်မှထုတ်ပြန်နိုင်မယ်လို့လည်းခန့်မှန်းရပါတယ်ရှင
်။နောက်ဆုံးရထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်တွေအတွက်စနေညရဲ့နောက်ဆုံးရသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။မင်္ဂလာစေ။ဘာကြောင့်မီးလောင်ခဲ့ရသလဲ၊ဆုံးရှုံးမှုဘယ်လောက်ရှိခဲ့သလဲဆိုတဲ့သတင်းကိုမတင်ဆက်ပေးခင်မှာတော့မြမငင်းညာရေးကို NND ဘက်ကဘလို့ဖော်ဆောင်ဖို့စီစဉ်နေလဲဆိုတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အစိုးရအသစ်ဖြစ်လာတဲ့အခါမှာငြိမ်းချမ်းရေးလက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အမြင်သဘောထားတွေကိုရယူသွားမယ်။အဲဒီနောက်မှာတော့ငြိမ်းချမ်းရေးဆက်လက်အကောင့်ထဲပေါ်သွားမယ်လို့ NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါအပြင်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ငြိမ်းချမ်းရေးကအဓိကလိုအပ်တဲ့အတွက်ငြိမ်းချမ်းရေးရအောင်လှုံ့ဆော်သွားမယ်လို့လည်းသူကပြောပါတယ်။အခြေအနေအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါအောင်ရှင်။
နိုင်ငံရေးဆွေးနွေးပွဲတွေကိုပထမဆုံးအကြိမ်စတင်လှုပ်ဆောင်မဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုဇန်နဝါရီလ12ရက်နေ့ကျရင်ဒီပြည်တော်မှာကျင်းပဖို့ပြင်ဆင်နေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်းတနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဒီညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။အခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်နိုင်တဲ့အတွက်ငြိမ်းချမ်းရေးပေါ်ဆောင်တဲ့နေရာမှာလည်းအခက်အခဲတွေရှိလာနိုင်တယ်လို့ပြောဆိုတာတွေရှိနေပါတယ်။ဒီကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဆိုးရသည့်ဖြစ်လာတဲ့အခါမှာ NCA သဘောတူစာချုပ်မှာလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားတွေကိုရယူပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်အောင်ချိုးပန်းသွားမယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ်
။ကဲတော့အဲဒါဆိုပြလိုက်ရင်တော့ငြိမ်းချမ်းရေးလက်မှတ်မထိုးတဲ့ခုနှစ်ပွဲနော်ပါပြလို့မထိုးတာလေ။ဘာလို့အချင်းချင်းနေလဲ။ဒါတွေကိုနားလည်အောင်ကြိုးစားမှာပေါ့နားလည်ပြီးစီစဉ်နေအောင်ကြိုးစားမှာပေါ့အဲတော့ရေးကြည့်တာအန်ဒီဒီနည်းနည်းလေးညဉ့်ညဉ့်ရေးလို့ရင်လည်းရဖို့နီလာအကုန်လုံးအဆောင်လုံးမဲ့သဘောရှိပါတယ
်လူလိုက်ရင်းနဲ့အတူပေါက်ဖွာလာခဲ့တဲ့ပြည်တွင်းစစ်ဟာနှစ်ပေါင်း60ကျော်လာခဲ့ပြီဖြစ်ပေမဲ့အခုချိန်ထိအပြစ်ခတ်ရစဲရေးမလုံနိုင်သေးပဲအစိုးရတပ်တွေနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဟာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်ညဉ့်ညဉ့်ရေးမရှိဘဲနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့မဖြစ်နိုင်တဲ့အတွက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ငြိမ်းချမ်းရေးဖြစ်လာဖို့အတွက်အဓိကထားလို့ဆောင်သွားမယ်လို့လည်းဦးညံဝင်းကပြောပါတယ
်။ NLD အနေနဲ့ကတော့ဒီငြိမ်းချမ်းရေးကတိုင်းပြည်တို့ရောနိုင်ငံသားတွေရောအရေးကြီးတယ်လေ။ကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုတာလည်းငြိမ်းချမ်းရေးမရှိဘဲနဲ့အပြူတော်ငြိမ်းချမ်းရေးကိုတော့အပြူဝါထောက်ခံတယ်။လုတ်တာကိုင်းတာလည်းတော့လက်ရှိဖွဲ့စည်းရလုတ်တာပေါ့။နောက်လိုအပ်လို့ရှိရင်ကိုယ်သွားဖွဲ့ပြီးတဲ့အခါနောက်ပိုင်းမှာလိုအပ်တာကတော့ပြည်ရင်ကြောင်းလည်းမှုတွေလို့ဖို့အဲ့ဒီခါကြမှာစဉ်းစားရမှာပေါ့
မြန်မာစိုးရတက်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားလက်တလောတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့် UNFC ခေါ်ညှိညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့သလို UWSP ခေါ်ဝါပြည်သွေးစည်းညီညွတ်ရေးပါတီမိုင်းလာအဖွဲ့ SSPP ရှမ်းပြည်မြောက်ပိုင်းတပ်မတော်တို့ကလည်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့သတို့ထချင်းအစည်းအဝေးကိုနေပြည်တော်မှာဒီကနေ့ကျင်းပခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့ UPDJC အဖွဲ့ရဲ့တွင်မှုဦးလာမောင်ရွှေကအခုလိုရှင်းပြပါတယ
်။ဒီစီဝေးကတော့ဒီ UPDJC ဆိုတာကတော့ဒီငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီလို့ကျွန်တော်တို့ဒီအမည်ရှိရစီဝေးပေါ့လေ၄ကျင်တော့ပေါ့။အဲ့တော့နောက်ဇန်နဝါရီ၁၂ရက်နေ့မှာလုပ်မယ်ပထမဆုံး political dialogue ပေါ့လေ။အော်ပြည်တော်စုငင်းနေမိလာခင်ရှင်းပါဖို့အတွက်အသေးစိတ်ဒီအချက်လက်တွေဒီနေ့အစီအစဉ်ဘွဲရနှိမ့်နေတာပါဗျာမိလာခင်ဒီစနေရနေ့ကနေ16ရက်နေ့ထိ9ရက်တာလုပ်မယ်ဘလို့ပုံစံနဲ့ဆွေးနွေးမယ်ဘယ်ကောင်းစင်နေဆွေးနွေးမယ်အကျိုးဆောင်နေပေါ့လေ facility ဒါတွေဘလို့ထားမယ်ဆိုရက်အသေးစိတ်အချက်တွေမျိုးပေါ့လေဒီခြင်းရရှင်းပါဖို့အချက်တွေကအဓိကဆွေးနွေးကြတာပ
ါပြည်တော်စုငင်းနေရေးဆွေးနွေးမှုပူတွဲကော်မတီအစည်းအဝေးကိုတမရယုံဝင်ကြီးဦးအောင်မင်းအပါအဝင်အစိုးရဘက်ကကိုယ်စားလှယ်တွေတမရတော်သားကိုယ်စားလှယ်တွေနိုင်ငံရေးပါတီကိုယ်စားလှယ်တွေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေပါဝင်တဲ့ကော်မတီအဖွဲ့ဝင်စုစုပေါင်း40ကျော်တက်ရောက်ခဲ့ကြပြီးတော့ဇန်နဝါရီလ10ရက်နေ့မှာလဲဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့မနက်ပိုင်းလောင်းခဲ့တဲ့မင်္ဂလာဆေးမိလောင်မှုရဲ့နောက်ဆုံးရသတင်းကိုတင်ပြပေးကြပါတယ်ဒီကနေ့စနေနေ့မနက်အစောပိုင်းတော့ကမင်္ဂလာဆေးမိလောင်မှုမှာကျပ်သိမ်းပေါင်း3000ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်လိုက်ပါတယ်။ဂဟေစော်ယာကနေ wire shock ဖြစ်ပြီးတော့မိလောင်ခဲ့တာဖြစ်ပြီးဖြစ်စဉ်အသေးစိတ်ကိုတော့စုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။မိလောင်မှုကြောင့်ဆိုင်ကမ်းပေါင်း4000ကျော်မှာ2000နီးပါးပျက်စီးခဲ့တယ်လို့လည်းသိရပါတယ်။မင်္ဂလာဆေးမိလောင်ခဲ့ရတဲ့အကြောင်းနောက်ဆုံးရအခြေအနေအသေးစိတ်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြန်မာတနိုင်ငံလုံးကိုအဓိကကုန်စည်ဖြန့်ချိနေတဲ့မင်္ဂလာဆေးမှာဒီနေ့မနေ့အစောပိုင်းကမီးလောင်ကျွမ်းမှုတစ်ခုဖြစ်ပွားခဲ့ပါတယ်ဒီမင်္ဂလာဆေးဟာပြီးခဲ့တဲ့2010တုန်းကလည်းအခုလိုမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပူပါတယ်အခုတစ်ခေါက်မီးလောင်ကျွမ်းမှုဟာအရင်ကထက်ဆုံးရှုံးမှုပိုများတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်အရခန့်မှန်းခြေသိမ်းပေါင်း3000ကျော်ပျက်စီးခဲ့ရပါတယ်မီးလောင်ကျွမ်းရတဲ့ဖြစ်စဉ်အသေးစိတ်ကိုတော့စုံစမ်းစစ်ဆေးစေပါမီးလောင်ကျွမ်းမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကရဲမှူးကြီးမြင့်ထွေးကအခုလို VOA ကိုပြောပြပါတယ
် Wire shot နေ Wire shot နေတော့ Warning Sign နဲ့ Wire shot ကလောင်တယ်လို့သူတို့သုံးသပ်ပြောတယ်မိသက်ကဟောတတိယကလောင်နေပါကတိကတည်းကအောက်ကမြင်နေဆိုရင်လေးလောက်လည်းပြောလို့ရမှာပေါ့နော်တို့တွေမှာတကားတွေပြက်တာပြုတ်ရရှိရင်တို့ဝရင်းစောတာတို့ဘာလို့လုံးတဲ့အနေအထားရှိပါလဲအဲ့ဒါကြောင့်အဲ့ဒီကနေဝါယာရှော့ဖြစ်တယ်လို့ကျွန်တော်တို့သုံးသပ်ပေးပါတယ်မိသားကဆိုင်ကမ်းပေါင်း6636ခန်းအထာအဖြစ်ပြက်တဲ့တတိယတဲ့ဒုတိယတဲ့သရုပ်တဲ့အပေါ်ပြင်စမတ်တက်လို့ခေါ်တဲ့စားတော့တန်းနေတန်ပေါ်အပြင်ခမန်းကျန်းနေ36600အကျဉ်းမြင့်ဒီပါဗျာကျွန်တော်တို့ကလုံခြုံရေးလုပ်တဲ့အတွက်ကျွန်တော်တို့ကလုံခြုံရေးနေတာအလုံးပိတ်ထားလိုက်ပါပြီဒီသက်ကလည်းအကျံကားတွေပဲခြံထားပါတယ်တချို့လည်းပြန်ဆုတ်သွားပါတယ်ဒီနှိမ့်သက်တာကတော့ပြီးတလောက်ရှိသွားတာပ
ါမင်္ဂလာဆေးမှာဆိုင်ကမ်းပေါင်း4000ကျော်ရှိပြီးထောက်ဝက်နီးပါးအရေးအတွက်ဖြစ်တဲ့ဆိုင်ကမ်း2000နီးပါးဟာဒီမီးလောင်မှုကြောင့်ပျက်စီးခဲ့ရပါတယ်ခုချိန်ဒီမိစတင်လောင်ကျွမ်းချိန်ကိုအတိအကျမပြောနိုင်သေးပါဘူးခမန်းကြီးပြီးခဲ့တဲ့ညတနားီခန်းကစတင်လောင်ကျွမ်းခဲ့တယ်လို့သိရပေမဲ့အဲ့ဒီထက်စောနိုင်တယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်ပျက်စီးဆုံးရှုံးမှုနဲ့ပတ်သက်ပြီးအရေးယူမဲ့အပိုင်းတွေကိုရဲမှူးမြင့်ထွေးကအခုလိုပြောပြပါတယ
်အရေးယူဖို့တော့စစ်ဆေးဆောင်ရွက်နေတာဖြစ်ပါတယ်အရေးယူကြည့်ပါမယ်အမှုဖွဲ့ရင်းမှာအဲ့အတွက်စစ်ဆေးဆောင်ရွက်ဆဲဖြစ်ပါတယ်ဆိုင်ကမ်းတွေကိုဘလို့ဆန်ရှင်းလို့တာဟုတ်လားဆန်ခန်းကြီးနဲ့အပ်တာအဲ့ဒါမျိုးတွေရှိတဲ့အခြေကျွန်တော်တို့တော့ယူပြရမှာပေါ့နော်အဲ့တော့စကန်ပိုင်းပေါ့နော်ဒီကတော့မိအလုံးညင်းပြီးဝင်လို့ရပြီဆိုတော့လည်းသူဈေးတရားကြီးကော်မတီနဲ့စီရင်နဲ့ဟိုတို့လွှဲမှာလွှဲတဲ့အခါကျရင်တို့ဆိုင်ငံကိုတို့ဆန်ရှင်းလို့မှာတို့ပြန်ရတဲ့အနေအထားဆိုရင်တော့ကျွန်တော်တို့ကလုံခြုံရေးကိုတစ်ဖြည်းဖြည်းတစ်ဖြည်းတော့ရှော့သွားမှာပေါ့လက်ရှိတော့ကျွန်တော်တို့ကဒီဝန်းကြီးရဲ့လုံခြုံရေးကိုတော့ကျွန်တော်တို့အပြည့်အဝတာဝန်ယူပြီးဆောင်ရွက်နေပါတယ်
ဒီကနေ့မနေ့အစောပိုင်းခမန်းကြီးအချိန်မနေ့တနားရီခွဲလောက်ကစတင်လောင်ကျွမ်းခဲ့တဲ့ဒီမင်္ဂလာဆေးမိကိုနေ့လယ်2နာရီအထိမိသက်ဦးစီးဌာနကရှင်းလင်းနေရဆဲပါဒီလိုရှင်းလင်းဆောင်ရွက်တာမှာမိသက်ဝင်တဲ့အချို့ထိခိုက်ဒဏ်ရာရရှိမှုရှိခဲ့ပေမဲ့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တာမရှိဘူးလို့ရန်ကုန်တိုင်းဒေသကြီးမိသက်ဦးစီးဌာနကဆိုပါတယ်မီးလောင်ကျွမ်းမှုကြောင့်ဆေးမျိုးစုံအဓိကထားရောက်တဲ့စတုဒ္ဒတနေအပေါ်ဆုံးစားတောက်ဆိုင်တန်းများတတိယတက်ကအိမ်သုံးပစ္စည်းရောင်းဆိုင်တန်းတို့အကုန်လောင်ကျွမ်းပျက်စီးခဲ့ရပါတယ်။ဒီပြင်မြင်းကြီးတက်နဲ့ပထမတက်ဒုတိယတက်တွေကကုန်ပစ္စည်းတွေလည်းပျက်စီးဆုံးရှုံးနိုင်တယ်လို့မိသက်ဦးစီးဌာနကပြောပါတယ်။ဒီမီးလောင်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကပဲခန့်မှန်းကြေးဆုံးရှုံးမှုကိုထုတ်ပြန်နိုင်ပါသေးတယ်။မီးလောင်ကျွမ်းရတဲ့အကြောင်းရင်းအတိအကျနဲ့ဆုံးရှုံးမှုတန်ဖိုးအတိအကျကိုတော့မိသက်ဦးစီးဌာနကစစ်စစ်ဆဲဖြစ်လို့ထုတ်ပြန် န်ကျင်းလာနိုင်ခြင်းမရှိသေးပါဘူး။ဒီမင်္ဂလာဈေးဟာ2010မီလောင်မှုဖြစ်ပွားပြီးနောက်ပြန်လည်အသစ်ပြင်ဆင်ထားတဲ့ဈေးသစ်ဖြစ်ပါတယ်။အခုတဖန်ဒီဈေးသစ်မှာထပ်မံမီလောင်ကျွမ်းရတာပါ။မင်္ဂလာဈေးနားမှာနေထိုင်တဲ့ပြည်သူတဦးဖြစ်တဲ့ကိုအောင်ကတော့မီလောင်မှုနဲ့ပတ်သက်ပြီးခုလိုမှတ်ချက်ပေးပြောဆိုခဲ့ပါတယ
်။ဈေးဖြစ်သွားပါရဲ့ဟိုကလည်းမိသက်ကားတွေပါလေတချို့ကားတွေလည်းပြန်ကုန်သွားတယ်ဒီစင်းကြီးရောပါစိတ်အားလုံးကြီးရောတလောက်ပဲပေါ့သူတိခိုက်တယ်တော့ဟိုမိသက်သမားတွေရောနည်းနည်းပါးပါးကြည့်တယ်လို့ကြားတာပဲထေချာတော့မသိဘူးပါလေဝင်းစော်တဲ့လူအဲ့ရနေပြီးတော့ဟွာချော့ဖြစ်တယ်လို့ပြောတယ်ခုတစ်ခေါက်ကတော့သူတို့စီပင်နဲ့ဝင်တန်းနေနည်းနည်းပေါ့လျော့တာလည်းပါမနေသေးဘူးအဓိကအဲ့ဒါပဲပေါ့နော်အရင်တစ်ခါလည်းတူတူပေါ်ရုံလို့ဖြစ်တာပေါ့အဓိကတော့အဲ့ဒီစက်စနစ်ကိုနည်းနည်းအသိမြင့်နေနေတာပေါ့နော်ပြီးရင်ဝန်ထမ်းပိုင်ပေါ့နော်ညဆောင်တို့ဒီပြဝန်ထမ်းဖြစ်ပြတိတိကျကျစေနာရှိရှိလေးလုပ်ပေးရင်တော့သိုးရတဲ့အဓိဟာပြီးတော့မဖြစ်လောက်ဖြစ်နေတာပဲဒီနော
်ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်မြို့နယ်တပြေကုန်းရက်ွက်ဗညာတလာလန်းနဲ့ဆက်ယုံလန်းတောင်မှာရှိတဲ့အစစ်မေမင်္ဂလာဈေးကြီးမီးလောင်မှုမှာမီးတက်တက်ဖွဲ့ဝင်နဲ့တက်ချီနီစုစုပေါင်း1000ကျော်ကစူးစမ်းမီးငြိမ်တက်ခဲ့ရပါတယ်မီးတက်ရင်အကူမီးတက်ရင်နဲ့လူနာတင်ရင်ပေါင်း100ကျော်အသုံးပြုခဲ့ရတယ်လို့မီးတက်ဦးစီးဌာနကထုတ်ပြန်ကြေညာထားပါတယ်ရှင်
ဒါကတော့စနေနေ့မနက်ခင်းမင်္ဂလာဈေးမီးလောင်ခဲ့တဲ့အခြေအနေနောက်ဆုံးရသတင်းတွေကို VOA မြန်မာပိုင်းရဲ့သတင်းတော့မမေခါကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညပိုင်းအတွက်သတင်းတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။စနေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ရှင်။မဆုမျက်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။ကိုသားညုံကကူညီတင်ဆက်ပေးထားပါတယ်ရှင်။
တော့ကုန်သွားပြန်ပြီကိုသားညုံဦးရေ2015တုန်းကတော့ Windows 10 Operating စနစ်သစ်ထွက်တဲ့ Apple က iPhone အသစ်တွေထွက်တဲ့နောက်တခြားနည်းပညာပိုင်းဆိုင်ရာထူးထူးခြားခြားဖြစ်ခဲ့တာတွေလည်းမနည်းခဲ့ဘူးနော
်ဟုတ်ပါမဆုမြတ်မော်ရအခုဒီ2016တည်းဆိုရင်တော့နည်းပညာတွေတော့မှပိုတော်မှထူးခြားဆန်းပြားလာဦးမှာဗ
ျလူပြောများလာနိုင်တယ်လို့ဆိုရဲနည်းပညာတွေနဲ့ပတ်သက်လို့တော့ IT ဆောင်းပါးတွေမှာသုံးသပ်ရင်းနေကြတာအဆုံးပဲကိုသားညုံလည်းဖတ်ရတယ်မလားရှင်အဲ့ထဲမှာဒီအားလုံးအတွက်ဆိုင်နိုင်တာတချို့ဆိုလို့ရှိရင်တော့text message application တွေကပို့ပြီးတော့အဆင်မြင့်သွားမယ်ကို့အတန်နဲ့ comment ပေးခိုင်းလို့ရမယ်ပစ္စည်းတွေကပုံများလာမယ်လက်ကင်ဖုန်းတွေ laptop computer တွေရဲ့ camera တွေကအများကြီးပိုကောင်းလာမယ်တဲ့အဲ့ဒါတော်တော်များများစောင်းပါသုံးသက်ချက်တွေထဲမှာပြောကြတာကျန်တာတွေလည်းအများကြီးရှိသေးတယ
်တယောက်နဲ့တယောက် text message ပို့ပြီးတော့ဆက်သွယ်တာကိုလူတိုင်းနေတူကလုပ်နေကြတာဆိုတော့အဲ့ဒီအတွက် app တွေပိုကောင်းလာမယ်ဆိုရင်တော့အားလုံးအတွက်အသုံးဝင်တာပေါ့ဗျ
အခု San Francisco မြို့တော်ဝိုက်မှာတချို့အစမ်းပေးသုံးထားတဲ့ဒီ Facebook ရဲ့ App ဆိုတဲ့ App ဆိုလို့ရှိရင်သူ့ဘာသူစားတောက်ဆိုင်တွေကို booking လှမ်းလုပ်တာတို့ကို့အစားလက်ဆောင်ပစ္စည်းဝယ်တာတို့လုပ်လို့ရနေပြီလေအခု Google ကလည်းအဲ့လိုမျိုးပုံစံ App ကိုလုပ်နေပြီဆိုတော့တေချာတာကတော့အခု2016ခုနှစ်ထဲမှာဒီလူတွေအတွက်ကိုလက်တွေ့အသုံးတက်နိုင်မဲ့ feature တွေကို message application တွေထဲမှာအနည်းနဲ့အမြန်တွေ့လာရတော့မယ်ကိုသားညုံရဲ့နောက်ဒီ voice comment ပေးပြီးတော့ကို့အတန်နဲ့ခိုင်းလို့ရမဲ့ပစ္စည်းတွေလို့ပေါ့နှစ်သစ်ထဲမှာပုံများလာမယ်လို့ဆိုရဲ
ကိုယ်တန်နဲ့မိပီးခိုင်းလို့ရမယ့်ပစ္စည်းမျိုးတွေပိုခက်စားလာမယ်ဆိုလို့အဲ့ဒါတွေက2015တည်းကအတော်လေးရှိနေပြီမဟုတ်လားမဆုမြတ်မော်ရဲ့အထူးဖြစ်ဒီ Windows 10မှာပါလာတဲ့ဒီ Cortana ကိုတော်လေးညွှန်းကြတာလေ Apple ရဲ့ Siri နဲ့ Google ရဲ့ Google Now ဆိုလို့ရှိရင်သူတို့ချိန်ထားတဲ့နောက်ဆုံးပေါ် Smart Car တွေ TV Set တွေမှာတော့မှပါနေပြီပဲဟာ
ဟုတ်တယ်အခု2016ခုနှစ်ထဲမှာလည်းဒီအတန်နဲ့ခိုင်းလို့ရမယ့်ကွန်ပျူတာတွေပိုများလာမယ်တခြားအသုံးဝင်နိုင်မယ့်ဒီနောက်ဆုံးပေါ် Gadget ပစ္စည်းတွေမှာပိုပြီးတော့တွေ့လာရမယ်တဲ့ကလေးတွေကစားတဲ့အယုတ်တွေမှာတော့မှဒီအတန်နဲ့အပြန်အလှန်ပြောလို့ရမယ့်ဒီဆက်ယုတ်သဘောမျိုးအယုတ်မျိုးတွေတွေ့လာရတော့မယ်တဲ့ Wall Street Journal ရဲ့ဆောင်းပါးထဲမှာရေးထားတာပဲ
။ဒါဆိုရင် Smart Camera တွေကရောဘလူးပူကောင်းလာပါတယ်လေဗျ။ဒီသုံးဘက်မြင် 3D ပုံတွေကိုတော့မှရိုက်နိုင်တော့မယ်ဆိုတာတကယ်ပဲလားမဆင်မြန်ပါဘူး
။ Smartphone တွေ Laptop Desktop Computer တွေမှာနောက်ပါလာမယ့်ဒီ Smart Camera အသစ်တွေဆိုလို့ရှိရင်ဓာတ်ပုံအရည်အသွေးပိုပြီးတော့ကောင်းယုံနေမဟုတ်ဘူး။ကိုသားညုံပြောသလိုပဲဒီသုံးဘက်မြင်ပေါ်တဲ့ကင်မရာမျိုးတွေနောက်ပုံအသေးစိတ်အနုစိတ်ရိုက်နိုင်မဲ့ lens မျိုးတွေပါလာနိုင်ဖို့တချို့ကုမ္ပဏီတွေကစူးစမ်းနေကြပြီရှင် Intel ကထွင်ထားတဲ့ဒီ Real Sense Camera ဆိုလို့ရှိရင်အထဲမှာ sensor တော်မှပါလို့ရောက်နေတဲ့အခန်းရဲ့အတိုင်းအတာကိုတိုင်းနိုင်တာမျိုးနောက်ကိုယ့်ရဲ့မျက်နှာကိုမှတ်ပြီးတော့မှဒီ smartphone တို့ computer တို့တွေကို login လုပ်ဝင်နိုင်တာမျိုးတွေတော့မှရနိုင်ပြီမလားရှင
်မဆွမြတ်မော်ဒီ MIT နည်းပညာတက္ကသိုလ်ကရေးထားတဲ့2016ခုနှစ်အတွင်းမျှော်လင့်နိုင်တဲ့ virtual reality ဆိုတဲ့ဆောင်းပါးဖတ်ရတယ်မလားဗျဒီ online ကဘာတွေရောက်သွားသလိုမျိုးအမြင်အာရုံကိုဖြစ်စေတဲ့မျက်မှန် virtual reality headset တွေကလည်းခုနှစ်ထဲမှာအတော်လေးကိုခေတ်စားလာမှာလေနော်အထူးဖြစ်ဒီ game ကစားကြတဲ့ gamer တွေကြားမှာအတော့ကိုရေပန်းစားလာနိုင်နေတဲ့ လူသုံး electronic ပစ္စည်းများဆိုင်ရာအဖွဲ့ကြီး CES ဆိုလို့ရှိရင်ဒီအခုနှစ်ထဲမှာ virtual reality headset တက်တန်းကျော်လောက်ရောင်းရမယ်လို့တော့မှကြိုတင်ပြီးတော့ခန့်မှန်းထားတာပါသေးတယ်ဗျ
game company တွေကလည်းအဲ့လိုမျိုး virtual reality headset တွေနဲ့သီးသန့်တွဲပြီးတော့ကစားရမယ့် game တော်တော်များများအောင်ထွင်နေပြီတဲ့ဒီ virtual reality headset တွေထဲမှာ Facebook company ပိုင်တဲ့ Oculus ကဒီပထမဆုံးထုတ်မဲ့ Rift ဆိုတဲ့ virtual reality headset ဆိုလို့ရှိရင် April လမကုန်ခင်မှာထွက်မယ်လို့သတင်းထွက်လာတဲ့အခါ gamer တွေကမှတော်တော်လေးစိတ်ဝင်စားရှိနေကြတာရှင့်နောက်ပြီးတော့ဒီ HTC company ကဆိုလို့ရှိရင်လည်း Vive ဆိုတဲ့ headset ကို April လထဲမှာစရောင်းပါတဲ့Sony ကလည်း PlayStation VR ဆိုပြီးတော့ဒီနှစ်လည်းမတိုင်ခင်မှာထုတ်အောင်မှာ MIT တက္ကသိုလ်ရဲ့ဆောင်းပါးထဲမှာရေးထားတာပဲအမကန်ဂိမာတွေကတော့ဘယ်ဟာကဘယ်ဈေးနဲ့ရောင်းမှာလဲဘယ်ဟာသူတို့ game တွေအတွက်ပို့ပြီးတော့အသုံးတက်မလဲဆိုတာကိုအခုတည်းကအာရုံစိုက်ပြီးတော့စောင့်ကြည့်နေကြပြီကိုသားညုံရဲ့နောက်ပြီးတော့ဒီ virtual reality headset မျိုးတွေက game ကစားတာတွေမဟုတ်ဘူးသူ့ကိုဝတ်ထားလိုက်လို့ရှိရင်ပြကျင်တဲ့နေရာတစ်ခုခုစီကိုရောက်သွားတယ်လို့မျိုးဒီအမြင်အာရုံဖြစ်သွားတဲ့အတွက်ကြောင့်မို့လို့နိုင်ငံတကာကပရဟိတအဖွဲ့အစည်းကြီးတွေအခုအထူးသဖြင့်ပေါ်ဒီ Amnesty International အဖွဲ့အစည်းကြီးတွေကဆိုလို့ရှိရင်ဥမာဒီ Syria မှာဘုံတံကြောင့်မို့လို့ Syria ပြည်သူတွေဘလောက်ဒုက္ခရောက်ရတယ်လဲဆိုတာကိုတခြားအများပြည်သူတွေသိနိုင်အောင်လို့အဲ့ဒီလိုမျိုး headset ကိုတက်ပြီးတော့မှပြပြီးတော့သူတို့ရဲ့လုပ်ငန်းတွေကိုပို့ပြီးသိရှိအောင်သဘောပေါက်အောင်လို့လူအများနားလည်သဘောပေါက်အောင်လို့လောက်တာမျိုးတွေလည်းရှိတယ်ဆိုတော့ဒီ virtual headset တွေကနောက်ပိုင်းကျလို့ရှိရင်ဒီလူအများပြည်သူအကျိုးအတွက်ပေါ့နော်ပို့ပြီးတော့လည်းအသုံးဝင်လာနိုင်တဲ့ပစ္စည်းမျိုးတွေဖြစ်လာနိုင်တယ်ကိုသားညုံရဲ့
ကိုပေါ်မှာဒီ wishin သုံးရတဲ့ gadget တွေအကြောင်းမဆွမျက်မှန်ပြောပြတော့ဒီ Apple Watch တို့ Samsung နိုင်တို့လိုမျိုးဒီ wearable ပစ္စည်းတွေကလည်းအရင်လိုမျိုး smartphone တွေရှိမှတွဲသုံးလို့ရတာမျိုးမဟုတ်တော့အောင်လို့ထွင်နေပြီဗျဒီနှစ်ထဲထွက်လာဖို့ရှိတဲ့ဒီ wearable ပစ္စည်းတွေဆိုရင်အထဲမှာကျိုးမဲ့ wireless ဆက်သွယ်နိုင်မယ့်နည်းပညာတွေပါလာမယ်နောက် phone ဆက်သွယ်ပြောလို့ရနိုင်မယ့်နည်းပညာတွေပါလာတော့မယ်တဲ့ LG နဲ့ Samsung ကတော့အဲ့လိုမျိုးတည်ထောင်သုံးနိုင်မယ့် smartwatch တွေထုတ်ထားတာသိတော့မကြသေးဘူးဗျ
သီးသန့်သုံးလို့ရမယ်ဆိုလို့ဒီ smartphone တွေကို battery ပြန်သွင်း recharge လုပ်လို့ရှိရင် wire ကြိုးသုံးကြမလို့တဲ့နည်းလဲပေါ်နေပြီနော်ကြိုးမဲ့ charging သွင်းလို့ရတဲ့ဒီ wireless charging နည်းတွေတော်တော်တွေ့လာနေရပြီအဲ့လိုမျိုးဒီကြိုးမဲ့ battery အားသွင်းတဲ့နည်းပညာကိုချီးလို့ခေါ်ရဲချီနည်းပညာနဲ့ဖန်တီးထားတဲ့အဲ့ဒီအပြားအဝိုင်းလေးပေါ်မှာကိုယ့်ရဲ့ smartphone ကိုတင်လိုက်ယုံတဲ့ battery အားပြန်သွင်းနိုင်မဲ့နည်းပညာလေးအများနားလည်လွယ်အောင်ဆိုရင်တော့ဒီဓာတ်ကူးတဲ့နည်းပညာပေါ့အဲ့နည်းပညာသုံးထားတဲ့ဇပွဲမျိုးတွေကို IKEA မှာတော့မှစပြီးတော့ရောင်းနေပြီလေဒီဖုန်းကိုအားပြန်သွင်းဖို့အတွက်ဝါယာကြိုးထိုးနေစရာမလိုတော့တော်တော်လေးတော့အလုတ်ရှုပ်တတ်တာတဲ့တတ်မှတ်ထားတဲ့နေရာမှာ handphone ကိုသွားပြီးတော့တင်လိုက်ရုံပဲအဲ့ဒီချီချာဂျာတွေလည်းအခု2016ခုနှစ်ထဲမှာတော်တော်လေးကိုလူသုံးများလာမယ်လို့ခန့်မှန်းထားကြတယ
်အခုဒီ2016ထဲမှာတော်တော်ကိုလူသုံးများလာမယ်ဆိုပြီးတော့နည်းပညာကျွမ်းကျင်တဲ့သူတွေခန့်မှန်းထားတာနောက်တစ်ခုကတော့ဒီ away thing drone ယာဉ်လေးဗျအဝေးကနေပြီးတော့ထိမ်းပြီးတော့ပြန်ရတဲ့ drone ယာဉ်ပြန်လေးတွေကအများကြီးကိုတိုးတက်ရှိပြေးလာဖို့ရှိတယ်တဲ့ရေစိုးခံနိုင်တာမျိုးနောက်အထက်မှာပါတဲ့ sensor နဲ့ရောက်နေတဲ့ပတ်ဝန်းကျင်ကိုသုံးသပ်နိုင်တာမျိုးနောက်တစ်ခုခုရဲ့နောက်ကိုဝဟင်ပေါ်ကနေပြီးတော့ခြေအားကန်လိုက်နိုင်တာမျိုးတွေလုပ်နိုင်မဲ့ drone ယာဉ်တွေအခုဒီ2016ထဲမှာထွက်လာဖို့ရှိတယ်တဲ့မဆင်မြတ်ပါရဲ့
ကမ္ဘာပေါ်မှာလူစိတ်ဝင်စားမှုအများဆုံးပစ္စည်းတွေထဲမှာအပျော်တမ်းအဝေးထိန် drone ယာဉ်လေးတွေလည်းပါလာနေတာတော့သိကြတဲ့ကိုသားညုံကြီးမြန်မာနိုင်ငံမှာတော့မှဒီဝါသနာပါတဲ့သူတချို့ကသူတို့ကိုယ်တိုင်တောင်မှ drone ယာဉ်လေးတွေကိုထွင်းနေကြပြီလေ။နောက်ပြီးတော့သတင်းဌာနတချို့မှဆိုရင်လည်းဒီအဝေးထိန် drone ယာဉ်တွေသုံးပြီးတော့မှဝေဟင်ပေါ်ကနေရိုက်ထားတဲ့ရုပ်ပုံတွေကိုသတင်းတွေထဲမှာသုံးလာကြတာတွေ့နေရတယ်မလား။ဆိုတော့အခု2016ခုနှစ်ထဲမှာတွေ့လာရမယ့်နည်းပညာသစ်တွေကလူတွေအတွက်ပိုပြီးတော့အသုံးဝင်အကျိုးရှိနိုင်မယ်လို့ခန့်မှန်းရပါတယ်ရှင်။
မဆုမြတ်မွန်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုစနေညနဲ့တနင်္လာညတွေမှာနားဆင်နိုင်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ် VOA ရဲ့အတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းစီစဉ်ရဲ့ဇန်နဝါရီလ9ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ည10နာရီအထိစတိုက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲလေးလိုက်အစီအစဉ်စတင်ပါတော့မယ်ရှင်။ကိုကျော်ကျော်သိန်းကစီစဉ်ပြီးတော့ထုတ်လုပ်သူကိုရနိုင်နဲ့အတူတင်ဆက်ပေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေညဒဲလေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ညဆွေးနွေးဖို့စီစဉ်ထားတဲ့အကြောင်းအရာကတော့နောင်တက်လာမယ့်အစိုးရတဲ့လက်ထက်မှာအခုလက်ရှိအစိုးရလက်ထက်ထက်တရင်သမားတွေတရင်ရှားယူခွင့်အပိုင်းပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမယ့်အလားအလာတွေရှိနေပါသလားဒါအဓိကကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာပါဒီစီစဉ်မှာပြင်နိုင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ဖိတ်ခေါ်ထားသူနှစ်ဦးကကျွန်တော်တို့တော်တော်ရှင်တွေနဲ့မဆိုင်နဲ့ဒူကတော့ဝါရင်တရင်စာဆရာတူဦးဖြစ်သူဦးစီသူအောင်မြတ်မနောက်ဒူကတော့မြမအေးပြည်တွင်းမှာအခြေစိုက်ပြီးတော့စောင့်ကြည့်လေ့လာနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်မကြခင်မှာပဲသူတို့နှစ်ဦးစလုံးဒီလိုင်းပေါ်မှာကြောက်လာကြပါလိမ့်မယ်ဆိုတော့ကျွန်တော်တို့ကဒီအစိုးရနောက်တက်မဲ့အစိုးရတဲ့လက်ထက်မှာဟလာတရင်သမားတွေတရင်ရှားယူခွင့်ပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမလားဆိုတဲ့အခါကျတော့အခုလက်ရှိအစိုးရလက်ထက်ဆင်းပြရတော့မဲ့အစိုးရလက်ထက်တုန်းကတရင်သမားတွေတရင်ရှားယူခွင့်အပိုင်းမှာဘယ်လိုအခက်အခဲတွေရှိခဲ့တာလဲအဆင်မပြေတာတွေဘာတွေရှိခဲ့လာလဲဒါလဲဆိုတာလေးကိုတော့ကျွန်တော်တို့နည်းနည်းပြန်ပြီးတော့ကျွန်တော်တို့တွားရပါလိမ့်မယ်ဆိုတော့အရင်ဆုံးကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့သူနှစ်ဦးရဲ့အဲ့ဒီအပေါ်အမြင်သဘောထားကိုနားထောင်ကြည့်ကြအောင်ပါဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းမင်္ဂလာပါခင်ဗျာကျွန်တော်ခုနအစနေထဲမှာပြောသွားသလိုပဲအခုလက်ရှိနောက်တက်မဲ့အစိုးရတဲ့လက်ထက်မှာအဆင်ပြေပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမလဲလာမဲ့အလားအလာရှိသလားလို့ကျွန်တော်တို့အမေတို့အရင်လက်ရှိအစိုးရဆင်းတော့မဲ့အစိုးရလက်ထက်တုန်းကဖြစ်ခဲ့တဲ့အခက်အခဲလေးတချို့ကိုကျွန်တော်တို့အရင်ဆုံးသုံးသပ်ပြပါဦးပထမဆုံးဦးစီးတော်အမေပြောပါအခုလက်ရှိဆင်းတော့မဲ့အစိုးရလက်ထက်တုန်းကတည်င်းရာယူခွင့်အပိုင်းကျွန်တော်တည်င်းရာယူခွင့်အပိုင်းလို့တက်ကတက်ကပြောချင်ပါတယ်ဒီအပိုင်းကိုကျွန်တော်တို့အဓိကဆွေးနွေးမှာပါတည်င်းသမားတွေတည်င်းရာယူခွင့်အပိုင်းမှာဘယ်လောက်ထိအခက်အခဲတွေကြုံခဲ့ရပါလဲဦးစီးတော်အမေ
အဲ့ဒါရင်းရယူခွင့်အပိုင်းနဲ့ပတ်သက်ရဲ့အဲတကယ်တော့ကျွန်တော်တို့ဆိုရင်ဘလောက်တောင်တောင်းဆိုကြလဲဆိုရင်ဥပဒေပြဋ္ဌာန်းပြီးတော့ဒုမဟုတ်စီမံစီကံတွေပြဋ္ဌာန်းပြီးတော့မှဒါရပ်ရင်ရထိုက်တဲ့အခွင့်အရေးတစ်ခုပေါ့နော်ပြည်သူတွေကိုပြည့်အောင်လုပ်ပေးရမယ်ဆိုပြီးတော့မှအချင်းချင်းအခါခါတောင်းဆိုခဲ့ဘူးတဲ့ဒါပေမဲ့အခုနှစ်သာကုန်သွားတယ်ဒီ၅နှစ်အချိန်သာကုန်သွားတယ်အဲ့ဒီအခွင့်အရေးကိုကျွန်တော်တို့မရခဲ့ဘူးဘာဖြစ်လို့မရခဲ့ရလဲဆိုတဲ့ခါကျတော့ဟိုအထက်ပိုင်းမှာကတော့ဒါဝန်ကြီးဦးရဲ့ထွတ်ထုတ်အဲ့တော့ဒီလိုပြဿနာနဲ့လူတွေကတော့သူတို့ကတော့ဟိုပြောပြတယ်အဲဒါပေမဲ့အောက်မှာကဝန်ကြီးဌာနတွေဒီမှာအများကြီးရှိတယ်အဲ့ဒီဝန်ကြီးဌာနတွေကဟိုတော့ဆိုရင်သူတို့တွေကဒါပြောရေးဆိုခွင့်ရှိသူတွေခန့်တယ်ဆိုတဲ့အကြောင်းဒါနာမည်တွေနဲ့လည်းထုတ်ပြန်ခဲ့တာတွေရှိတယ်အဲပြီးတော့မှနောက်တယ်လီဖုန်းနံပါတ်တွေပေးတာတွေလည်းရှိတယ်အီးမေးလ်လိပ်စာတွေပေးတာတွေလည်းရှိတယ်အဲဒါပေမဲ့တကယ်တကယ်လက်တွေ့မှာအဲ့ဒါတွေကဟိုဘာတစ်ခုမှအလုပ်ဖြစ်မလာဘူ
းဟုတ်ကဲ
့အလားတူပဲတိုင်းပြည်အတွက်အရေးကြီးတဲ့ကာကွယ်ရေးပဲအဆိုင်မှာအပိုင်းမှာလည်းဒီတိုင်းမှာပဲအဲ့ဒါကျမတို့တာဝန်ရှိသူတွေနဲ့ဒီသတင်းမီဒီယာသမားတွေနဲ့တွေ့ဆုံတဲ့အခါမှာလည်းအခုလိုပဲသတင်းပြပိုင်ခွင့်အတွက်ကိုဒါတင်ပြခဲ့ကြတယ
်။
ဘာလို့ဆိုရင်ဒါသတင်းမီဒီယာတစ်ဖက်သက်တွေဖြစ်နေမယ်ဆိုပေမဲ့အဲလက်ရှိချိန်ထိကတော့အဲ့ဒါတွေကဘာတစ်ခုမှအကောင့်ထဲမပေါ်လာသေးပါဘူး။ဒါကြောင
့်ဒီ
ရယူခွင့်နဲ့ပတ်သက်ရင်တော်တော်အဆင်မပြေဘူးလို့ပြောလို့ရပါတယ
်။ဟုတ်ကဲ့ဦးစီတော်အမြင့်။ဆိုတော့ဒေါက်တာရံမျိုးသိန်းဦးစီတော်အမြင့်ပြောသွားတဲ့မှာဒါသတင်းရယူမှုအပိုင်းကသတင်းရယူနိုင်ခွင့်အပိုင်းမှာအတော်အခက်အခဲရှိတယ်။အဓိကအဖြစ်တော့သတင်းရယူနိုင်ခွင့်ဆိုကြတဲ့ကသက်ဆိုင်ရာတာဝန်ရှိတဲ့အစိုးရအဖွဲ့တွေကတာဝန်ရှိတဲ့လူတွေပေါ့နော်။သမရာကနေစပြီးတော့ဟိုးနောက်ဆုံးကျွန်တော်တို့ဌာနဆိုင်ရာအရာရှိတွေဒီပါတယ်လို့ကျွန်တော်တို့ပြောရမှာပေါ့နော်ဆိုတော့မြန်မာနိုင်ငံကဒီမိုကရေစီဆိုတာကိုဆိုရပါစို့ကျွန်တော်တို့တက်တန်းအတွက်မှာကျွန်တော်တို့ကလုံးဝမကြုံခဲ့ရဘူးဆိုတော့တရင်လောက်ခွင့်တရင်ပွင့်လင်းခွင့်ဆိုတာကဟိုတစ်သလုံးကြုံခဲ့ကြရတာမဟုတ်ဘူးကြုံခဲ့ရတဲ့အချိန်ကာလလေးကတူတူလေးပဲရှိတာဆိုတော့အဲ့ဒါ တဲ့င်းထုတ်ဖို့လို့ဟလာတဲ့င်းစာရှင်းလင်းပွဲလုပ်တာတို့ဟိုမေကွန်းမင်းဖြီတော်စသည်အပြင်ပေါ့တဲ့င်းသမားတွေဘက်မှာရောတစ်ဖက်ကတောင်းဝန်ရှိတဲ့လူဘက်မှာရောဒါတွေကအတွေ့အကြုံရှိတဲ့ကိစ္စတွေမဟုတ်ဘူးဆိုတော့တဲ့င်းရယူခွင့်ပိုင်အားနေတယ်ဆိုတာဒီဒီမကျွမ်းကျင်မှုဆိုတဲ့ယူယူလေးကိစ္စယူယူလေးကြောင့်ယူယူတတဖြစ်တာလားဒါမှမဟုတ်ရင်တောင်းဝန်ရှိသူတွေဘက်ကတဲ့င်းလွတ်လပ်ခွင့်အရာပြောရဆိုရပေးရမယ်ဟာတွေကိုပေးဖို့တွန်းဆုတ်တာလား
ကျွန်တော်တုံးတက်တော့တော့ပါလေအဓိကကကျွမ်းကျင်မှုပိုင်းအားနေတာတဲ့နော်လွန်ခဲ့တဲ့အစိုးရနော်တမရအပါဝင်အစိုးရထိတ်တန်းအကြီးကဲအများစုဟာတည်င်းလွတ်လပ်ခွင့်ကိုဖြည်းဖြည်းရောက်ရောက်ပေးဖို့အတွက်တွန့်ဆုတ်ခဲ့တယ်လို့ကျွန်တော်ကမြင်ပါတယ်ဥပမာဝန်ကြီးဌာနတွေအလိုက်ပေါ့လေဟိုတည်င်းတောက်တွေတည်င်းသမားတွေကတည်င်းနဲ့ပတ်သက်ပြီးလိုအပ်တဲ့အချက်လက်တွေကိုတောင်းခံတဲ့နေရာမျိုးမှာတော့မှအင်မတန်မှခက်ခဲခဲရင်းတာကိုတွေ့ရပါတယ
်။ဟုတ်ကဲ့။
ဒါပေမဲ့အာဏာရပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကျွတ်တော်မှာဟိုမေးခွန်းမေးမြန်းတဲ့နေရာမှာပဲဖြစ်ဖြစ်အစိုးတင်သွင်းတဲ့နေရာမှာပဲဖြစ်ဖြစ်အဲဝင်ကြီးဌာနတွေနဲ့ဆက်ဆက်ပတ်သက်တဲ့တည်င်းအချက်လက်တွေကိုတောင်းဆိုတဲ့နေရာမှာတော့အင်မတန်မှလွယ်ကူခဲ့တာကိုတွေ့ရပါတယ
်။ဟုတ်ကဲ့။
အဲ့ဒီအခါကျတော့အမှန်တကယ်အားဖြင့်တော့ဒီမိုကရေစီစနစ်အောက်မှာတရင်လွတ်လပ်ခွင့်ရဲ့တန်ဖိုးရှိမှုနောက်ပြီးတော့ပြည်သူကိုမျက်နှာမူမှုအပိုင်းနဲ့ပတ်သက်ပြီးတော့အစိုးရခိတ်တန်းအကြီးအကဲတွေအနေနဲ့နားလည်မှုအင်မတန်မှအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့။ခုနကတော့ဦးစီးတော်အမြင့်ပြောတဲ့ထဲမှာလည်းပါပါတယ်။ဒီတရင်ရယူပိုင်ခွင့်ဆိုတာကိုဥပဒေတော်ပြဋ္ဌာန်းပေးဖို့အတွက်ပြောခဲ့ကြတာရှိတယ်။ဆိုတော့ဥပဒေပြဋ္ဌာန်းအခုတတိတော်ဥပဒေကမထွက်လာသေးဘူး။မထွက်လာသေးတဲ့အချိန်ရောက်မှလည်းပဲနောက်အစိုးရတက်ကတက်တော့မှာဆိုတော့အဲ့ဒီနောက်အစိုးရတက်တဲ့အချိန်ကြာရင်အခုအချိန်ထက်ပို့ပြီးတော့ကောင်းလာမလားဦးစီးပြောအမြင
်ကျွန်တော်ချိန်တော့ကောင်းလာမယ်လို့ထင်တယ်အဲဘာဖြစ်လို့လဲဆိုတော့ပွင့်လင်းမြင်သာမှုအဲ့ဒီဒီဥစ္စာကဘယ်ကနေလာတဲ့ပြဿနာလဲဆိုတော့ပွင့်လင်းမြင်သာမှုအပိုင်းပေါ့ပွင့်လင်းမြင်သာမှုအပိုင်းဆိုတာအဲလက်ရှိအစိုးရနဲ့အရင်အစိုးရတွေအဆက်ဆက်ကသူတို့လောက်ကြာခိုင်တာတွေဟိုနိုင်ငံကနေဆက်ရုပ်ချုပ်တာတွေတင်တာပြီးအကုန်လုံးပေါ့နော်လုပ်ငန်းဆောင်တာတွေအကုန်လုံးကကိုယ်လည်းမြင်တာမရှိဘူးမရှိတာမှဘယ်တော့မှမရှိလဲဆိုသူအတွင်းမှာလည်းမရှိဘူးမရှိတော့ဟိုတယောက်ကလုပ်တဲ့ဟာကိုတယောက်ကမသိတာမျိုးတွေအခုကျွန်တော်တို့ဆိုပေါ်တင်နေပါလိသိတာရတယ်လဲဆိုရင်ရန်ကုန်မြို့ရဲ့စီမံကိန်းရေးကော်မတီတွေကိုရွေးကောက်ပြင်ပလိုက်တဲ့ခါကျတော့အဲအခုအဲ့ဒီမှာသွားပြီးတော့မှအရေးချေခံရတဲ့ပုံစံကြီးရှိတယ်သူတို့ကိုယ်တိုင်ကဒီစီရင်နေပါလိဘာမှဟိုမသိရဘူးပြီးတော့မှဆွတ်တော်အမတ်တွေပါလိဒေါ်ညိုညိုသိန်းတို့ပြီးတော့မှဦးဖုံးရအောင်လို့ပါလို့ဆိုရင်သူတို့စီရင်စရာတွေပါလိတောင်းကြည့်တာတွေပါလိရှိတယ
်
ဒါမှဒါတွေကိုလည်းဟိုဖေးချာမသိရဘူးဆိုတော့ဒီလိုလူတွေတော့မသိရဘူးဆိုရင်အတွင်းပိုင်းတွေမှာတော့မသိရဘူးဆိုရင်ပြင်ဌာနတွေပြီးခွင့်ပြီးကြတော့
ပို့ပြီးတ
ော့ခဲသွားတာပေါ့
ဒါပေ
မဲ့အခုလာမဲ့အစိုးရကြတော့အဲ့လိုမဟုတ်ဘူးပို့ရင်းမြင်သာမှုရှိမဲ့အစိုးရလို
့ခမန်းနေ
တာမြင်တဲ့ခါကြတော့အဲသူတို့အစိုးရဖြစ်လာပြီဆိုတဲ့ခါကြလို့ရှိရင်ခုနကတော့ပြောသလိုသတင်းထုတ်ပြန်ရေးအပိုင်းတွေပြင်ဌာနတွေကသိချင်တဲ့ဟာတွေကိုမှန်မှန်ကန်ကန်ထုတ်ပြန်မှုအပိုင်းတွေကိုသူတို့စနစ်တကျလုံလာလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့တော်တော်ရမျိုးသိမ့်ကရော
အဲကျွန်တော်အမြင်ကတော့အခုတက်မဲ့ပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့တော့သတင်းမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူလူထုကိုလက်နာမှုဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့လက်တော့ကျွန်တော်တို့လက်နာတွေ့ရှိရတဲ့အခြေအနေတွေကပြောမယ်ဆိုရင်တော့အစိုးရတဲ့နဲ့လွတ်တော်တည်မပေါ်မီကာလမှာပွင့်လင်းမြင်သာမှုအပိုင်းဟာအင်တာနက်မှာအားနည်းနေတာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့နာမည်အစိုးရနဲ့လွှတ်တော်တွေရာရောတကယ်ပဲပွင့်လင်းမြင်သာလာပါမလားလို့တော့မေးခွန်းထုတ်เสียရှိပါတယ
်။ဟုတ်ကဲ
့။ဒါပေမဲ့ NLD အစိုးရအဖွဲ့နဲ့ NLD လွှတ်တော်တွေအနေနဲ့ပြည်သူလူထုရဲ့ဆန္ဒမဲနဲ့ဒီနေရာကိုရောက်လာတာဖြစ်တဲ့အတွက်ကြောင့်မလို့မပြတ်မနေပြည်သူလူထုကိုမျက်နာမှုတဲ့ပွင့်လင်းမြင်သာမှုမျိုးမကျက်ပြအောင်လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။
ဟုတ်ကဲ့။အခုကျွန်တော်တို့ပင်နယ်ဆွေးနွေးသူ2ယောက်မှာတစ်ယောက်ကဦးစီသူအောင်မြင့်ကတော့ပွင့်လင်းမြင့်သာမှုပိုရှိလာမယ်ပိုပြီးတော့အဆင်ပြေချုံမှုလာမယ်လို့ယူဆတယ်။ဒေါက်တာရံမျိုးသိန်းအနေနဲ့ကတော့လက်ရှိအားနည်းချက်တွေကိုထောက်ပြပြီးတော့ရှေ့မှာပိုပြီးတော့လုပ်ဖို့လိုသေးတယ်လို့တော့ရံမျိုးသိန်းကယူဆတယ်။ဒီယူဆတဲ့ခုကိုထင်ဟတဲ့ကျွန်တော်တို့ဒေါက်တာရှင်ပရိသတ်တချို့ကကျွန်တော်တို့ Facebook စာမျက်နှာကနေပြီးတော့မှတ်ချက်ပေးထားတဲ့အတူလေးတွေကျွန်တော်တစ်ချက်ပြောပြခြင်းပါတယ်။တော်ရရှင်တယောက်ကကျွန်တော်ကတော့တိတိတတ်တာကြီးပြောင်းသွားလိမ့်မယ်မထင်ဘူးတဲ့ဘာလို့လဲဆိုတော့တချမ်းပဲဒီမိုကရေစီဖြစ်နေလို့ပါတဲ့နောက်တယောက်ကလည်းပြောဖို့စောနေသေးတယ်တဲ့အေးအဲ့ဒီပြောဖို့စောနေသေးတယ်ဆိုတာကိုနောက်တယောက်ကလည်းထောက်ခံပါတယ်တခါကျွန်တော်ကတော့တိတ်မထင်ဘူးတဲ့ဘာကြောင့်လဲဆိုတော့အတူဆုံးနဲ့အရှင်းဆုံးပြောရရင်အစိုးရဆိုတာအတိုက်ခံမဟုတ်လို့ပါပဲတဲ့ဆိုတော့အတိုက်ခံလက်ထက်မှာပုံလင်းမြင်တာပဲမယ်အစိုးရလက်ထက်ကျရင်ပုံလင်းမြင်တာမှုနေသွားတယ်လို့သူဆိုလိုချင်ပုံရပါတယ်နောက်တစ်ဦးက ပြည်ခံပြိုးပါတီကမမှန်တာလို့တော့ဒါတော့ရှင်ရဲ့အဆိုပါသတင်းမီဒီယာတွေဘယ်ဝန်ခံမလဲမှန်တာလို့တဲ့ပါတီကဘယ်နိုင်ငံကသတင်းမီဒီယာဝင်အတားအဆီးမရှိပါဘူးဘယ်ပါတီတက်တဲ့အတားအဆီးရှိတယ်ဆိုတာမဟုတ်တာလို့လို့ပါပဲတဲ့အဲ့ဒီအမြင်ကိုထင်ရတဲ့နောက်ထပ်ဆွေးနွေးချက်တချို့လည်းကျွန်တော်တို့နောက်ပိုင်းမှာကြားကြရပါဦးမယ်အခုတိုင်းရိုက်ဝင်ပြီးတော့ဆွေးနွေးမယ်တော်ရှင်တူကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ပါမယ်ကျွန်တော်တို့ Facebook ကနေပြီးတော့ဆက်သွယ်ပြီးဖုန်းနံပါတ်ပေးထားတဲ့ရောင်မျိုးကဦးသက်နှင်းအောင်ဖြစ်ပါတယ်ဦးသက်နှင်းအောင်ဘယ်လိုသဘောရပါသလဲအစိုးရတဲ့လက်ထက်မှာသတင်းရယူခွင့်ပိုင်ပို့ပြီးအဆင်ပြေလွယ်ကူချောမွေ့လာမယ်ယူဆပါသလား
အဲ့ဒီကြတော့ဗောနော်အခုကတော့အချိန်လေးကိုကျွန်တော်တို့စောင့်ကြည့်တဲ့ခါမှာတော့စိတ်ကြောကျွန်တော်တို့မမြင်ရဘူးဗောနော်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဟိုအစိုးရဖွဲ့ရဗောနော်ဒီမိုကရေစီအစိုးရဆိုရင်မှတက်လာတာဖြစ်တဲ့အတွက်ဘယ်လိုပဲဖြစ်သတင်းမီဒီယာတွေကိုဟိုအခုအစိုးရထက်ပို့ပြီးတော့ပွင့်လင်းမြင်တာမျိုးရှိရှိနဲ့တာဝန်ယူတာဝန်ခံမှုနဲ့ဖြည့်သေးဖို့လိုတော့လိုအပ်တယ်လို့ကျွန်တော်တို့ကမြင်တယ
်ဟုတ်ကဲ့
အခုကကြတော့အခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကအရင်ကတော့ဒေါအောင်ဆန်းစုကြည်ဆိုတာကဒီမိုကရေစီအိုင်ကွန်လို့ကျွန်တော်လက်ခံထားကြတာပေါ့နော
်။
လက်ခံထားကြတဲ့အခါကျတော့ကျွန်တော်တို့ကသတင်းမီဒီယာတွေကိုတိကျပို့ပြီးတော့ပွင့်လင်းနေတာမျိုးရှိရှိနဲ့လုပ်ပေးဖို့လိုတယ်လို့မြင်တယ်။နောက်တစ်ခါကျတော့ပြည်ရဲ့ရေးနဲ့ပတ်သက်တဲ့သတင်းတွေ၊ကျမတော်နဲ့ပတ်သက်တဲ့သတင်းတွေကတော့ဟိုကျွန်တော်တို့ပွင့်လင်းနေတာမျိုးရှိရှိနဲ့ဟိုဒီမိုကရေစီအစိုးရတွေကဒေါအောင်ဆန်းစုကြည်လက်ထက်မှာတော့မျှော်လင့်လို့မရတော့ဘူးလို့ကျွန်တော်တို့ကတော့မြင်ထားပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျ။25ရာခိုင်နိုးတမတော်ကိုယ်စားလှယ်တွေကောက်ရေးဦးစိုးကတည်းကခံထားတဲ့25ရာခိုင်နှုန်းတမတော်ကိုယ်စားလှယ်တွေကတော့လွှတ်တော်အသီးသီးမှာဆက်ပြီးတော့နေရာယူနေဦးမှာပါဆိုတော့ဦးတက်နေအောင်ရဲ့သဘောကတော့တက်နဲ့ပတ်သက်တဲ့သတင်းတွေကတော့ဒီလိုပဲပွန်လင်းမြင့်တာမှုရှိအောင်မယ်လို့မထင်ဘူးဆိုတော့ကျွန်တော်တို့တက်နဲ့ပတ်သက်ပြီးအစောပိုင်းမှာဦးစိုးတို့အမြင်ပြောသွားတာလည်းရှိပါတယ်နောက်ပိုင်းမှာနည်းနည်းလေးကျွန်တော်တို့ထပ်ပြီးတော့ဆွေးနွေးကြတာပေါ့နော်ဆိုတော့
ဟုတ်ကဲ့ပ
ါနောက်ထပ်ကျွန်တော်တို့ဆွေးနွေးမယ့်သတင်းချင်းတယောက်ကိုတစ်စရေပဲဖိတ်ခေါ်ပါမယ်ကျွန်တော်ပြန်နေဆွေးနွေးသူနှူးနေနဲ့နားထောင်ပြီးတော့ပြန်ဆွေးနွေးဖို့အတွက်ပြန်ထားပေးပါမိတိလာမျိုးကဦးစိန်မောင်ပါဦးစိမ်မောင်ဘယ်လိုသဘောရပါသလဲအစိုးရတဲ့လက်ထက်မှာတရင်ရယူခွင့်အပိုင်ပို့ပြီးတော့အဆင်ပြေလာမလား
ဟုတ်ကဲ့ဒီတော့အန်အယူဆိုတဲ့အချက်ကြီးတွေကအချိန်အပေါ်မှာအဓိကထားယူနေဒီပြောကြမှာဖြစ်ပါတယ်စိတ်ထဲမှာဖြစ်တဲ့ဒရင်းမီဒီယာကနားမှာလည်းတော့အခုအရေးပါအရာရောက်တဲ့ကနားဖြစ်တယ်အခုဒီကဒီမိုကရေစီကနေစဉ်းစားနေတဲ့နိုင်ငံမှာဒရင်းမီဒီယာတောင်းဒရင်းမီဒီယာတွေရဲ့အခွင့်အာဏာရှိခြင်းဟာဒီမိုကရေစီရဲ့အနှစ်သာရဖြစ်တဲ့မင်းလာကြောပြောချိုးရေးသားချင်းကြီးကဒီဆောင်းကိုနိုင်တဲ့တော့ငွေငွေနဲ့ဒီဒီဒီဖြည့်ရကြဆောင်းရနိုင်ပါဖြစ်ပါလေ။အားလုံးဒီကနေ့အောင်မှာတော့ဒီနေ့ရဲ့အနိခာရဲ့ယူနီကမီဒီယာဘာနာဟာမြင့်ဒီကရဖြစ်ပါလေ
။ဟုတ်ကဲ
့။ဒီမီဒီယာတွေလုံးဝမူဒီရယူရေးလက်ကူမှုလုံးဝမရှိဘူး။ရှိပြီဆိုရင်ဒီလိုမျိုးမရှိဘူးနားဖို့အဖြစ်ကျေကြဒီလိုကိုရှိပြီရောမသိနိုင်ကြမှာဖြစ်တယ်။
ဟုတ်ကဲ့
ဒီလိုလေမမန်ကန်ကဝိသန်ခောက်ပြအကြံပြုစုတွေကိုလည်းပြသနိုင်မှာဖြစ်ပါတယ်ဖြစ်ပါတယ်ဒီလိုကြည့်ကြည့်ဆိုရအမေဒီဆိုရလက်ထက်မှာတော့မောက်ချဒီဒီမီဒီယာကနားမှာအရေးပါပြီးအလေးထားခံရတာဖြစ်ပါတယ
်ဟုတ်ကဲ့
ဒါကြောင့်ဒီလိုဆိုရတဲ့ဆိုရင်ဘောင်ဆိုကြည့်ကအချို့အပိုင်းမြင့်ကြပြီးဒါဒီဆိုဆိုတာဒီလိုကြည့်ကြည့်တက်ပြီးတော့ဒီလိုကြည့်ကြည့်နဲ့ဆက်ပြီးတော့ပြည့်ရတဲ့ကိစ္စတွေမဟုတ်ဘူးဒီချင်းလဲလို့ဆိုရ
ဟုတ်ကဲ့ဦးစိန်မောင
်ရေချောင်းအောင်လို့အများဆုံးလုပ်မှာပဲဒီနိုင်ငံမှာအချင်းထောသွားမှာပါလို့ရရှိတယ
်ဟုတ်ကဲ့
ဗီဒီယိုရုပ်မြင်ခံရလုံအောင်တော့ပတ်သက်လို့ဗီဒီယိုရဲ့ဒီဒီစီတို့ကိုဖတ်ပြပြီးတော့အထောက်ပံ့ရရှိထားတဲ့တိုင်းအောင်ဒီလိုလက်လက်အရေးလုံနိုင်ရမယ်ဒီအားရင်းနဲ့စစ်ဆေးတော့မှာပြောထားနေပါတယ်ဒါမှမီဒီယာရဲ့ VIP ကိုချိုးရမှာနော်အဲ့ဒီကစဉ်းစားတော့မီဒီယာဆိုင်ရာမူဝါဒကိုဥပမာနဲ့
ဟုတ်ကဲ့ပါခင်ဗျာ
ဒီကအချိန်မီဒီယာကသူမျိုးရင်းမြန်မာလဲအဲ့ဒီဘယ်ကောင်ဒီဝင်ရအောင်ရှင်မူဝါဒလဲစောက်ကောင်မောင်
ဦးစိန်မောင်ချုပ်ပေးပါခင်ဗျာ
စောက်ကောင်မောင်ရဲ့အခန်းကဏ္ဍအကြီးပါမှုလူလာမှုတရားမျှတမှုလူလုံးစစ်ကြမှုနဲ့အားလုံးပူးပေါင်းပါဝင်နိုင်ရှိဖြစ်တဲ့မီဒီယာဖြစ်ဖြစ်ရရှိပါတော့မယ
်ဟုတ်ကဲ့
မပြော
ဦးစိမ်မောင်ဒီကုန်းချုပ်ပေးပါဦးစိမ်မောင်ပြောချင်တာပေါ်လင်မီထင်ပါတယ်ကျွန်တော်တို့ဦးစိမ်မောင်ရဲ့သဘောတော့ကိုကျွန်တော်နားလည်တာက NLD ဦးဆောင်တဲ့အစိုးရလက်ထက်မှာဒေါအောင်ဆန်းစုကြည်လည်းကိုယ်တိုင်ပြောထားတာတွေရှိတဲ့အတွက်ပို့ပြီးတော့ပွင့်လင်းမြင်သာမယ်လို့ဦးစိမ်မောင်ပြောချင်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့ဒီနေ့အစီအစဉ်ကိုစိတ်ဝင်စားနဲ့ဆွေးနွေးကြရလို့တော်တော်များပါတယ်မှတ်ချက်ပေးပြီးဆွေးနွေးကြရလည်းရှိပါတယ်အဲဒါကြောင့်ကျွန်တော်တို့ခက်တွက်တွက်လေးသွားပြီးတော့အားလုံးပါဝင်ခွင့်ရအောင်စူးစမ်းကြည့်ကြတာပေါ့နော်ဆိုတော့ဦးစီသူအောင်မြင်ခုနကတော့ဟလာဒီပို့ပြီးတော့ကောင်းလာမယ်စနစ်ကြလုလာမယ်လို့ဦးစီသူအောင်မြင်ယူဆတယ်ကျွန်တော်အစောပိုင်းတုန်းကပြောခဲ့တယ်လို့ဒီကိစ္စကြီးကအစ်စ်ကြီးဒီလိုမီဒီယာဆက်ဆံရေးမီဒီယာနဲ့ဟလာတာဝန်ရှိတဲ့လူနဲ့ဆက်ဆံရေးပါတီကလူတွေဆက်ဆံရေးအစိုးရနဲ့ဆက်ဆံရေးမီဒီယာသမားတွေဘက်ကရောတာဝန်ရှိတဲ့လူတွေဘက်ရောနှစ်ပိုင်းစလုံးမှာဒီဥစားကြီးကအစ်စ်ကြီးဆိုတော့ကြွန့်ကျင်နားလည်မှုအပိုင်းမီဒီယာနဲ့ဆက်ဆံဖို့ကိုတကယ်ကြွန့်ကျင်မှုအပိုင်းတိစောက်ဖို့ဘယ်လိုလုပ်ကြမလဲ
အဲ့ဒီဟာကတော့မှန်ပါတယ်ကြေညာတွေကတော့အများကြီးပဲ
ကျွန်တော်ကတော့ခုနကတော့ပထမတစ်ဆင့်မှာတော့ခြုံငွေပြောတာပေါ့
ခြုံငွေ
ပြောတယ်ဆိုတဲ့ဥစ္စာကဟိုယက်တိချက်ချင်းကလက်ရှိဒီအာဏာရအစိုးရပြီးတော့မှဟိုရှေ့မှာအာဏာရခဲ့တဲ့ချက်အစိုးရတွေနဲ့ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD တွေကတူမတူဘူးခြားလဲခြားနာတယ်ခြားနာပြီးတော့မှဒီ NLD အစိုးရဒေါ်စန်းစုကြည်တို့လှုပ်ချင်တဲ့ပုံကတိုင်းပြည်ကိုပြည်ပြင်ပြောင်းလဲတဲ့ဒီမှာသူကလူထုအားကိုယူဖို့ဆိုပြီးတော့မှအတခြားလို့ပြောလာတယ်အခုနှစ်တစ်ခုမိခွန်းတွေမှာလည်းပြောလာတယ်အဲ့ဒီဥစ္စာကိုလုံနိုင်ဖို့ဆိုရင်ဘယ်တော့လို့သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းမီဒီယာနဲ့ဆက်ဆက်ပြီးတော့မှသာသူ့ရဲ့ဒီအစိုးရရန်တရားတွေဘာတွေကိုထိန်းချုပ်ဖို့ဆိုရင်ဒီဥစ္စာကအရေးကြီးသူတို့အပ်တယ်ဆိုတော့သူလုံမှာပဲဒါပေမဲ့လုံမယ်ဆိုတာကမူအဖြစ်ပြောတာပါပဲဒါပေမဲ့တကယ်လက်တွေ့မှာတော့ဒီအစိုးရရန်တရားတွေခဲကလည်းသတင်းထုတ်ပြန်ရေးဆိုင်ရာကိစ္စတွေမှတ်မှာကခုနကပြောသူတို့အထွေထွေလည်းမရှိဘူးမရှိတဲ့ခါကျတော့ရှင်းမဲမှာဘာတွေဖြစ်ခဲ့တယ်ဆိုတော့ဟိုအစားပထမပါလာဟိုဒရင်းကရှင်းလင်းပွဲတွေလုပ်ပေးလိုက်တယ်အဲဒါမှသတင်းတော့လာတက်တယ်ပြန်ရေးတဲ့ခါကျတော့မှန်တာတွေရှိတယ်ဇလွဲတွေလည်းရှိတယ်အဲဒီခါကျတော့နောက်ပိုင်းသူတို့ကပြန်လန့်ပြီးတော့မှတစ်ခါပြန်ပြီးတော့ဒရင်းကရှင်းလင်းပွဲတွေရလိုက်တယ်အဲ့လိုပြန်ပြန်လန့်လန့်နေဖြစ်လာတာရှိတယ်တစ်ဖက်ကကျွန်တော်တို့မီဒီယာဘက်ကိုပြောမယ်ဆိုရင်လည်းအခုလွတ်လပ်ခွင့်ရတယ်ဆိုတာက2012မှာစပြီးတော့ရတာ၃နှစ်ပါလေးပဲရှိသေးတယ်ဆိုတော့ကျွန်တော်တို့မီဒီယာဘက်မှာလည်းအထူးသဖြင့်ဒီလိုမီဒီယာတွေမှာဆိုရင်ဟိုအလဲလဲအပြူပြူပဲပြောလိုက်တဲ့ဟာအကောင်ဖုံးမှာပြန်ရေးတာအဆိုးရိုးရိုးပြောတဲ့ဟာကိုလည်းတလွဲတွေဒါဒါရလည်းနောက်လျှောက်ဖြစ်နေတာ
ဖြစ်
နေတဲ့ဆိုတဲ့ခါကျတော့ဒီလိုအချိန်အောက်မှာတော့နှစ်ဖက်စလုံးပြင်ယူပြီးတော့မှသူကလုတ်သွားရတော့မဲ့သဘောတော့ရှိပါတယ
်ဟုတ်ကဲ့
ဘယ်လိုနှစ်ဖက်စလုံးကတော့မပြည့်စုံပါဘူ
းဟုတ်ကဲ့အခုဒဲအဆူနေမဲ့သောရရှင်တူကိုထပ်ပြီးဖိတ်ခေါ်ပါမယ်ပြင်မျိုးကကုတင်ထေးပါကုတင်ထေးကုတင်ထေးသဘောတော့ကိုတီးပြရစီကျွန်တော်တို့နောက်ထပ်ဆူနေမဲ့သောရရှင်တွေလည်းရှိပါသေးတယ်လူရင်းတူရှင်အတန်းနိုင်ဆုံးချုပ်ပြောပေးပါခင်ဗျ
ာဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့ဒီကနေ့တော့တော့ကျွန်တော်စရုံးရမှန်းနဲ့ဒီတဲ့ဒီမီဒီယာလောကကအတိအကျကွဲထွက်နေတယ်လို့ဖြစ်နေတယ်ဒါကြောင့်မို့လို့သူကပုံလေးနေတော့ဘူးအားနေတယ်ပေါ့အဲ့ဒါဒီဆိုတက်လာရင်တော့သူကတော့ဒီမန်နိုင်ဟိုကမီဒီယာလောကဟိုကအဲ့ဒီဆိုတော့စီယုံသိသိပြီးတော့သူကဒီမန်နိုင်လေးရံဖြစ်နေတန်းဒီစီဆောက်လို့ပုံလေးနေတော့ဘိုးတော်လေးမလို့ကျွန်တော်တော့ယူဆရယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုတင်ထေးကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဒေါက်တာရံမျိုးသိခုနကတော့ဦးစီးပြောင်းမြင်လဲဆွေးနွေးသွားပါတယ်ကျွမ်းကျင်မှုအပိုင်းတကယ်တိဆောက်နိုင်ပါမလားနှစ်ဖက်စလုံးမှာကျွန်တော်ကတော့ဒါသတင်းမီဒီယာဘိုင်းကိုသတင်းသမားတွေသတင်းရယူခွင့်ဘိုင်းလို့ကျွန်တော်ပြောတဲ့အတွက်သတင်းသမားတွေဘက်မှာလည်းအားနည်းချက်ရှိတယ်ဆိုတာဒါအားလုံးကပြောထားပြီးသားလက်ခံထားပြီးသားကိစ္စပါဆိုတော့တစ်ဖက်မှာသတင်းသမားတွေနဲ့ဆက်ဆံတဲ့တာဝန်ရှိသူတွေအပိုင်းကလည်းပဲဒီဟာတွေအတွေ့အကြုံမရှိဘူးဆိုတော့ဒီကြွမ်းကျင်မှုတွေဘယ်လိုဖြစ်လာကြမလဲဘယ်လိုအခြေအနေတွေရှိလာမလဲတော်တော်ရမျိုးသိ
ကျွန်တော်ကတော့အခုအစိုးရအဖြစ်နဲ့လွတ်တော်တဲ့မှာအဓိကဥဆောင်တဲ့နေရာကပါလာမဲ့ပုဂ္ဂိုလ်တွေအနေနဲ့သတင်းမီဒီယာတွေဟာတော့ဟိုတိုင်းပြည်ရဲ့နားမျက်စိဆိုတဲ့အယူအဆကိုရပ်ခံနိုင်လို့လိုအပ်တယ်လို့မြင်တယ်။နောက်သတင်းမီဒီယာတွေဟာပြည်သူလူထုနဲ့အစိုးရလွှတ်တော်ရဲ့ကြားမှာပေါင်းကူးပေးနိုင်တဲ့တနည်းအားဖြင့်သတင်းမီဒီယာတွေဟာအစိုးရနဲ့လွှတ်တော်တွေအတွက်တကယ်ကိုတူလဲနိုင်ကိုလဲနိုင်တဲ့ဝင်းဝင်းအခြေအနေတစ်ခုကိုဖန်ပြီးပေးနိုင်တဲ့ပြည်သူလူထုဘက်ကရပ်တည်ပြီးတော့အစိုးရရဲ့လွှတ်တော်တွေကိုထိန်းချုပ်ပေးနိုင်တဲ့သရုတ်ထမန်တိုင်းဆိုတာကိုတိတိကျကျယုံကြည်လက်ခံမှုပထမဆုံးလိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ
့အဲ့ဒီလိုယုံကြည်မှုအဲ့ဒီလိုလက်ခံမှုပေါ်မှာမူတည်ပြီးတော့မှသတင်းမီဒီယာတွေနဲ့ပွင့်လင်းမြင်သာမှုရှိရှိထောင်းမြောက်မမဆက်ဆံလာမယ်ဆိုရင်ကျွန်တော်များအချင်းသတင်းမီဒီယာတွေဘက်ကအခြေသွင်းလေးပဲတက်လာမယ်။နောက်ကျွန်တော်တို့ဆွေးနွေးလို့တော့အကြီးအကဲတာဝန်ယူလာတဲ့ပုဂ္ဂိုလ်တွေဘက်ကအခြေသွင်းရလဲပဲလိုက်ပါပြီးတက်လာမယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့။
အဲ့တော့နှစ်ဖက်အပြန်အလှန်ရည်စားမှုအတိမတ်ပြုမှုယုံကြည်မှုတန်ဖိုးထားမှုတွေနဲ့ဘလို့လို့ဖို့လိုအပ်တယ်လို့မြင်ပါတယ
်။ဟုတ်ကဲ့နှစ်ဖက်အလှန်အပြန်အလှန်ယုံကြည်မှုလေးစားမှုတန်ဖိုးထားမှုတိတ်ကောင်းပါတယ်ခင်ဗျာ။ကျွန်တော်တို့အမေရိကန်ပြည်ထောင်စုကသောရရှင်တူဖြစ်တဲ့မောင်တက်တနာရဲ့ဆွေးနွေးချက်ကတော့ NLD ပါတီကအစိုးရအသစ်ဖွဲ့ပြီးအုပ်ချုပ်တဲ့အခါတဲ့အသွင်ပြောင်းစစ်အစိုးရလိုတရင်သမားတွေတရင်ယူတဲ့နေရာမှာအလွန်ကျွံကတ်တက်လာမှာမဟုတ်တာကတော့တေချာပါတယ်တဲ့သူကလုံးဝယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့တရင်သမားရဲ့ကဏ္ဍအလွန်အရေးကြီးလို့ပါတဲ့ကဏ္ဍအသီးသီးပေါ်လေတရားဥပဒေစိုးမိုးရေးတို့အချင်းပြတ်ချစားမှုတိုက်ဖျက်ရေးတို့သူကနမူနာပေးပါတယ်။ဒါအပြင်အမားတွေကိုဝေဖန်ထောက်ပြလာမှာဖြစ်တဲ့အတွက် NLD ပါတီအတွက်ရောအစိုးရအတွက်ရောပြည်သူအတွက်ပါအများကြီးအကျိုးရှိမယ်လို့ယူဆပါတယ်တဲ့။သူကတော့တရင်သမားတွေကိုထိန်းချုပ်လာနိုင်စရာအကြောင်းမရှိဘူးလို့မောင်တဒနာကဆွေးနွေးပါတယ်ဆိုတော့အခုတိုက်ရိုက်ဆွေးနွေးမဲ့သောရရှင်တူစလိုင်းဘွေကုန်းကရောဘယ်လိုများမြင်ပါသလဲစလိုင်းဘွေကုန်
းဟုတ်ကဲ့ဆရာကျွန်တော်ကတော့အဲ့ဒီကန်တက်ဆူချီတော်လေးဘာတွေကတော့နောက်အစိုးရတင်မှာတော့ပို့ပြီးတော့မှရောပြသွားလိမ့်မယ်သို့တော်ညာလည်းပဲသူတို့တရင်သမားတွေကအစိုးတရင်တိချင်တဲ့ဥစ္စာတွေကတော့ဉာဏ်ဉာဏ်နဲ့တိခွင့်ရမယ်လို့ကျွန်တော်မထင်ဘူးဘာကြောင့်လဲဆိုတော့ NLD အစိုးရဟာ ရင်းစရာစရိအစိုးရဖြစ်တဲ့အတွက်ထုတ်ဖြစ်စရာတွေအများကြီးရှိတဲ့အတွက်ဒါတွေကလည်းတစ်ဖက်မှာတရင်တမရီကလည်းဆီရှိပြီးတော့မှနားလေပြေဖို့လို့မျိုးလို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့။
အဲကြောင့်လည်းကျွန်တော်ပြောချင်တိုင်းပြောလို့မရဘူး။သူအောင်ဆန်းဖြစ်စီကတပီလုံးနဲ့နင်းလိုက်ရထားတဲ့သူဆိုတော့သူ့ကိုတိုက်တိုက်နင်းရင်တော့အကောင်းဆုံးဖြစ်နိုင်တယ်။ကိုသူ့ကိုစားဖြစ်တဲ့သူတွေကလည်းသူခင်များတို့သူ့ကိုတောင်းတဲ့သူရှိတော့မလွယ်လောက်နဲ့ဖြစ်မယ
်။ဟုတ်ကဲ့ခင်ဗျာ။နောက်ထပ်တရားစွန့်နေမဲ့သူဒူရဲ့ဆွေးနွေးချက်ဆက်ထည့်ကြားလိုက်အောင်ပါကိုလှမောင်အမေရိကန်ပြည်ထောင်စုကတော်တော်ရှင်ဖြစ်ပါတယ်ကိုလှမောင်ကရောဘယ်လိုမြင်ပါသလဲပူလွဲလာမလားတရင်သမားတွေအတွက
်ဟာဟုတ်ကဲ့ဗျာတကယ်လို့လက်ခွင့်နေနေရတော့ NLD ရဲ့အရသာအစိုးရဘက်မှာတော့လွတ်လပ်မှာမဟုတ်ပါစစ်တပ်နဲ့စစ်အစိုးရဘက်အချမ်းမှာတော့လွတ်လပ်ခြင်းခွင့်ရှိမှာမဟုတ်ဘူးဗျအဲ့ဒါနဲ့တရင်သမားတွေနဲ့တရင်ဌာနတွေပုံမှန်မူတည်ပါတယ်ဘာလို့လဲဆိုတော့ NLD အစိုးရမှာခုဘယ်သူဘဝပါမယ်ပါညာဆိုတာကိုတရင်သမားတွေရောအရသာတွေရောမေးရတယ်မေးပိုင်ခွင့်ရှိတယ်ဆေးဆိုရမှာကာကြုပ်အဖြစ်ဘူးဖြစ်လာမယ်ကာကွယ်ရေးဝန်ကြီးဘူးခံမယ်ဟာဒီရဲဝန်ကြီးနဲ့စာဝန်ကြီးဘူးခံမယ်ဆိုတော့ဘူးမမမေးရဘူးအဲ့ဒါလည်းတရေသမားတွေနဲ့မူတူတယ်ဆိုတာအဲ့ဒီလိုဘာလို့မမေးမပြောလဲဆိုတာကိုကျွန်တော်အခုပြောလို့ရှိရင်နောက်နေ့မှဒီတရေကပါမယ်မပါဘူးဆိုတာလည်းအဲ့တရေပုံမှန်ပဲမူတူတယ
်
နောက်ပြီးတော့တရေ NLD အနေနဲ့ကအခုလိုကိုကျော်တင်တို့ဦးကျော်သံသာတို့လူမျိုးတွေပါဝင်တရေသမားတွေ NLD ထဲမှာအများကြီးရှိတယ်ဒီလိုနဲ့မှအများကြီးရှိတယ်အဲ့ဒါအဆင်ပြေသွားမယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ခင်ဗျာကိုလာမောင်ကျေးဇူးများကြီးတင်ပါတယ်အင်းစင်မျိုးကဒေါက်တာရှင်ဦးထွန်းဝေကလည်းပဲသူကတွတ်တော်ကိုယ်စားလှယ်တွေကလူလူကရွေးထားတာဒီမိုကရေစီစနစ်ကိုဥတီလှုပ်ရှားနေကြတာဟလာလာမယ့်အစိုးရတက်တန်းမှာအစိုးရတဲ့နဲ့လွှတ်တော်တွေကြုံတွေ့ရမယ်တရားစီရင်ရေးအုပ်ချုပ်ရေးဥပဒေပြူရေးတွေမှာအန်ဒီပါတီတစ်ခုတည်းနဲ့မပြီးဘဲနဲ့လူထုပါဝင်မှပြီးမှလွှတ်တော်နဲ့ပြည်သူကြားပေါင်းကူးဆက်သွယ်ပေးဖို့ကမီဒီယာဖြစ်တယ်ဆိုတာကိုအားလုံးသိတဲ့အတွေ့သူကအခက်အခဲမရှိအဆင်ပြေချောမွေ့လိမ့်မယ်လို့အင်းစင်မျိုးကဒေါက်တာရှင်ဦးထွန်းဝေကယူဆပါတယ်ဆိုတော့အခုကျွန်တော်တို့ကြံနေသေးတဲ့အချိန်အတွင်းမှာဒေါက်တာရံမျိုးသိန်းနဲ့ဦးစီသူအောင်မြင့်ကျွန်တော်အဓိကနောက်ထပ်တစ်ခုပြောဆွေးနွေးခြင်းနဲ့အကြောင်းအရာကခုနကတော့ကိုလာမောင်ပြောတော့တဲ့ထက်မှလည်းပါပါတယ်စစ်ဖက်နဲ့ပတ်သက်ပြီးတော့ကတော့လာမယ့်အစိုးရတဲ့လက်ထက်မှလည်းဒီထက်ပိုပြီးတော့မီဒီယာသတင်းမီဒီယာနဲ့ဆက်ဆံရေးစစ်ဖက်ကနေပြီးတော့သတင်းထုတ်ပြန်ရေးပိုင်းဒီမှာဒီထက်ပိုပြီးတော့ကောင်းလာမယ်လို့ဒေါက်တာရံမျိုးသိန်းယူဆပါလား
ကျွန်တော်မြင်တာတော့အဲ့ဒါကစောင့်ကြည့်ရအောင်မယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
ဘာလို့လဲဆိုတော့နာမည်အစိုးရတဲ့လက်ခံမှာတော့တမတော်ကိုပြည်ထရေးဝန်ကြီးဌာနကိုအနေနဲ့အဓိကအလေးနဲ့ထားပြီးစဉ်းစားရမှာသတင်းမီဒီယာတွေကိုတော့စိုးရိမ်မှုကြီးကြီးနဲ့ချင်းကပ်ဆက်ဆံလို့မရဘူးဆိုတာကိုအလေးနဲ့စဉ်းစားဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ
့တမတော်ဘက်ကရောပြည်ထရေးဝန်ကြီးဌာနဘက်ကရောသတင်းအမှန်တွေကိုအချိန်နဲ့တပြေးညီထုတ်ပြန်နိုင်မယ်ဆိုရင်ပြည်ပမှာဖြစ်ပေါ်နေတဲ့ကောလာဟလသတင်းတွေကိုအများကြီးရှော့ချနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ခုနဆွေးခဲ့သလိုတူနိုင်ကိုနိုင်အခင်းချင်းတစ်ခုကိုပေါ်ဆောင်နိုင်ဖို့အလားအလာကောင်းပါတယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြတ်ချက်ခဏလေးစောင့်ပါကျွန်တော်အခုနောက်ထပ်တော်တော်ရှင်တူကြံနေပါသေးတယ်ဦးတင်ရွှေဖြစ်ပါတယ်ဦးတင်ရွှေကျွန်တော်တို့အချိန်သေးများတော့ပါဦးတင်ရွှေရဲ့ဆွေးနွေးချက်ကြားပါစေခင်ဗျာဟယ်လိုဦးတင်ရွှေကြားရပါလားဟုတ်ကဲ့ဦးတင်ရွှေဘက်ကအတန်ကျွန်တော်တို့မကြားရပါဘူးခင်ဗျာဦးတင်ရွှေဖုန်းလိုင်းကမကောင်းပါဘူးကျွန်တော်တို့တင်လိုက်ကြားလိုက်လည်းဖြစ်ပါတယ်ဆိုတော့ဦးစီတော်မြင့်ကပြောသလိုကျွန်တော်နောက်တစ်ချက်ဆွေးနွေးကြပါသေးတယ်ဒီတစ်ချက်ကိုအရင်ပြောပါစစ်ဖက်နဲ့စစ်ဖက်ကနေပြီးတော့သတင်းရယူပိုင်ခွင့်ပိုင်းပေါ့လေစစ်ဖက်စီကနေပြီးတော့သတင်းရယူပိုင်ခွင့်ပိုင်းရောဘယ်လောက်တိုးတက်လာမလဲလို့ဦးစီတော်မြင့်မျှော်လင့်တယ
်အဲ့ဒီရုပ်သာကတော့သူတို့အနေနဲ့ကျွန်တော်တို့ဒီသတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့မှသံမြတွေအများကြီးသူတို့ရှိပါတယ်ကြည့်တယ်ဆိုတာကလည်းသူတို့အဖြစ်တော့မဟုတ်ဘူးကျွန်တော်တို့ဒီသတင်းမီဒီယာကလည်းကျွန်တော်ခုနကပြောသလိုပဲနှစ်နှစ်လောက်အတွင်းမှာပဲဟိုကြီးထွားလာတဲ့ဟာလည်းဖြစ်တယ
်န
ောက်တစ်ခုကတချို့တော့ဟိုသတင်းမီဒီယာတွေဆိုရင်လိုသလိုပုံဖြတ်ပြီးတော့မှရေးတာသားတာတွေကလည်းတကယ်လက်တွေ့ပဲဖြစ်နေတယ်အဲ့တော့ကျွန်တော်တို့ဒီမှာပုံစံစနစ်တကျနဲ့အချိုးကျကျဟိုဖုတ်ပြိုးတိုးတက်နေတဲ့ပုံစံကတော့မရှိသေးဘူးအဲ့လိုမရှိသေးတဲ့အခါကျတော့စစ်ဘက်အဖွဲ့အစည်းတစ်ခုအနေနဲ့အဲ့တော့ဒီခုဆက်ဆံလိုက်တယ်ဆိုတဲ့ဟာမျိုးတွေကလက်တွေ့မှာလာပြီးတော့စိုးကျိုးတွေဆက်ရောက်มาကိုသူတို့ကလည်းစိုးရိမ်နေတယ်အဲ့တော့ဒီဟာကဘယ်ပုံမှန်မူတည်သွားမလဲဆိုရင်ဒီတက်မတော်ဘက်ကနေပြီးတော့มาအဲ့တို့ရဲ့သတင်းထုတ်ပြန်မှုတွေမှန်မှန်ကန်ကန်လုပ်ပေးမှုတွေကလက်တွေ့မှာတဲ့သတင်းမီဒီယာလောကထဲမှာပြန်ပြီးတော့มาပြန့်နှံ့သွားတဲ့ခါကျရင်ဟိုမှန်မှန်ကန်ကန်နဲ့သူတို့ဘက်ကိုပြန်အကျိုးရှိတယ်လို့မြင်တဲ့ခါကျတော့မှသာအဲ့တို့ဘက်ကလက်တွေ့ပြီးတော့သတင်းထုတ်ပြန်တာတွေပူးပေါင်းဆောင်ရွက်တာတွေရှိလာမယ်လို့ထင်တယ်အဲ့တော့ကနှစ်သက်စလုံးနဲ့ဆိုင်တယ
်ဟုတ်ကဲ့ဆိုတော
့မီဒီယာလောကကလည်းဟိုတော်တော်စိုးတဲ့အပိုင်းတွေကလည်းအများကြီးရှိခဲ့တဲ့တာကရည်ရဲ့ခါကြတော့အခုလိုဖြစ်နေတယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဟိုစိုးတဲ့ဘိုင်းကလည်းစိုးတာပေါ့လေဒါပေမဲ့လည်းဟလာအားနေချက်ကိုထောက်ပြပြီးတော့ပွင့်လင်းမြင်သာမှုဘိုင်းကိုအကာအကွယ်ယူလာမျိုးကြတော့လည်းပဲ တတိယမီဒီယာလောကဖွံ့ဖြိုးတိုးတက်ရေးတိုင်းပြည်ရေးရှိဒီမိုကရေစီတည်ဆောက်ရေးအတွက်တော့ဒါအခက်အခဲရှိမယ်လို့ကျွန်တော်ကိုယ်တိုင်မြင်ပါတယ်။နောက်တစ်ချက်ကကျွန်တော်စိတ်ဝင်စားတဲ့တစ်ချက်ထဲမှာပါလဲဆိုတော့နောက်နိုင်ငံတွေမှာဆိုရင်နောက်နိုင်ငံမဟုတ်ဘူးလို့တခြားနိုင်ငံတွေမှာကျွန်တော်တို့ whistle blower လို့ခေါ်ပါတယ်ဆိုတော့တခုခုမဟုတ်တဲ့ကိစ္စကိုဖွင့်ချတာပေါ့လေ။အစိုးရဘက်မှာပဲဖြစ်ဖြစ်ပုဂ္ဂလိကဘက်မှာပဲဖြစ်ဖြစ်မဟုတ်တာလုပ်နေပြီဆိုတော့တွေ့တယ်ဆိုရင်လူတယောက်ကနေပြီးတော့သတင်းဌာနကိုပဲဖြစ်ဖြစ်ကိုကိုယ်တိုင်ပဲဖြစ်ဖြစ်ခွင့်ချပြတာပေါ့နော်။ဆိုအဲ့လိုမျိုးဟာကတခြားနိုင်ငံတွေမှာအကာအကွယ်ပေးထားတာရှိပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိအဲ့ဒါမျိုးမရှိသေးပါဘူး။ဆိုတော့အဲ့ဒါမျိုးရောဖြစ်လာဖို့အတွက်ဥပဒေပေါ့လေ။ဒီမဟုတ်တာလုပ်တဲ့ကိစ္စကိုခွင့်ချတဲ့လူတွေကိုကာကွယ်ပေးတဲ့ဥပဒေမျိုးဖြစ်လာဖို့ရောဖြစ်လာတင်သလားဦးစီးတော်အမြင့်နဲ့ဟိုဒေါက်တာရန်လူသိန်းနဲ့ဦးစီးတော်အမြင့်အရင်ပြောပါကျွန်တော်တို့အချိန်တော့သိမရတော့ပါဘူးခတ်တော်တော်လေး။
အဲဒါနဲ့ပတ်သက်လို့ကျွန်တော်ထင်တယ်အချိန်တော့နည်းနည်းစောင့်ရအောင်မယ်ကျွန်တော်တို့ဒီမှာဒီ investigative reporting တွေပါဒီဟိုလုပ်တယ်ဆိုတာအခုချိန်လုပ်ခွင့်ရှိသွားပြီဖွင့်လဲဖွင့်ချလို့ရသွားပြီအဲတခုပဲရှိတယ်ကျွန်တော်တို့ဒီမှာဟိုကန့်သတ်တမ်းပြထားတဲ့ဟာကဟိုဘာတွေပဲရှိလဲဆိုတော့ဘာသာရေးလူမျိုးရေးနဲ့ပတ်သက်ရင်တော့ဟိုဥပဒေအကြောင်းကိုလည်းသိကြည့်တာမဟုတ်ဘူးအချိန်မပြည့်ဘူးဆိုရင်ဒါဖမ်းတယ်ကြီးတယ်ထောင်ချတယ်ဆိုတာအခုလက်ရှိနဲ့လုပ်နေတာပဲအပြီးတော့မှတမ်းမတော်နဲ့ပတ်သက်ရင်လည်းအဲ့လိုပါပဲဒါနိုင်ငံတော်လုံခြုံရေးညွှန်ရဲဥပဒေတွေပါတွေနဲ့ဒါကတော့လုပ်နေတာပါကျန်တဲ့ကိစ္စတွေကတော့ဒီနေ့ကျွန်တော်တို့ဒီမှာဟိုပုံမှန်ငွေပြောရတော့ကျွန်တော်တို့သတင်းမီဒီယာတွေကဟိုအရေးအတွင်းသိမရှိသေးလို့မလုံနိုင်သေးလို့ဒါဟိုအခုလိုဖြစ်နေပါတယ်။ဒါပေမဲ့လုံနိုင်တယ်ဆိုရင်အကောင်လုံးဥပမာဝန်ကြီးဌာနတစ်ခုကလုံးဝလက်စားတယ်ဝန်ကြီးကသိချောင်းလက်စားတာတော့ပါဘူး။အဲ့ဒါမျိုးတွေတွေ့တယ်ပေါ်ထုတ်တယ်ဆိုရင်ကျွန်တော်ထင်တယ်ဘာမှမဖြစ်နိုင်ဘူး။ဒါဒီအကောင်လုံးကဟိုအချင်းပြပြနဲ့ပေါ်ထုတ်လို့ရတယ်။တစ်ဖက်ကလည်းပြန်ပြီးတော့မှဒီလိုအရေးယူတာတွေဘာတွေကတော့ဟိုဖြစ်လာမယ်လို့တော့မထင်ပါဘူး
။ဟုတ်ကဲ့တော်တော်ရမြို့သိမ
့်ဟုတ်ကဲ့ကျွန်တော်မြင်တော့ခုနကိုကျော်သိန်းရှင်းနေတယ်ပေါ့လေဒီအမှန်တရားကိုဖွင့်ချတဲ့သူတွေကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုဖြစ်နိုင်ပြီဖြစ်စီမဖြစ်နိုင်ပြီဖြစ်စီကျွန်တော်အမြင်ကတော့ဇာမဲလွတ်တော်တွေမှာရှင်းရှင်းအဆိုပြုဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
ဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုအလေးအထားမျိုးအဲ့ဒီလိုအမှုချက်မျိုးကျွန်တော်တို့ကစောစောလုပ်နိုင်လေကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့လူ့အဖွဲ့အစည်းတွေအကျိုးရှိရေလို့ကျွန်တော်ကမြင်ပါတယ်ဗ
ျဟုတ်ကဲ့တော်တော်ရမျိုးသိဆိုတော့အခုနကကျွန်တော်တို့အစောပိုင်းတုန်းကပြောတဲ့အထက်မှာဒီတည်င်းရယူပိုင်ခွင့်ဥပဒေပေါ့နော်တည်င်းရယူပိုင်ခွင့်ကိုဥပဒေကိုပြဋ္ဌာန်း right to information ပေါ့တည်င်းရယူပိုင်ခွင့်ကိုဥပဒေအနေနဲ့ကိုပြဋ္ဌာန်းပြီးတော့အခွင့်အရေးပေးဖို့တည်င်းသမားတွေကိုနောက်တစ်ပိုင်းမှာလည်းပဲခုနကျွန်တော်တို့ဆွေးနွေးခဲ့ကြတဲ့အမှန်တရားကိုမဟုတ်တာလုပ်တဲ့ကိစ္စတွေကိုဥပဒေချိုးဖောက်တာတွေကိုဖော်ထုတ်ဖွင့်ချတဲ့လူတွေကိုဥပဒေနဲ့အကောက်ွယ်ပေးပြီးတော့လုံနိုင်ဖို့ဆိုတော့ဒီအခြေအနေတွေကဒါလာမယ့်အစိုးရတဲ့လက်ထက်မှာလုတ်တဲ့ကိစ္စတွေကျွန်တော်တို့ဆောင်ကြည့်ရမယ့်ကိစ္စတွေဖြစ်ပါတယ်ဆိုတော့ကျွန်တော်အစောပိုင်းတုန်းကပြောခဲ့သလိုပဲလုံးဝကိုကွဲပြားတဲ့အခင်းအကျင့်တဲ့အခြေအနေတွေနဲ့ရင်ဆိုင်ရတာမှာတော့အားလုံးမှာစိန်ခေါ်မှုတွေကရှိနေမှာအသေးချပါပဲသို့တော့အုံနှောက်ကြီးစွာနဲ့ဖြတ်တန်းရင်ဖြတ်တန်းနိုင်ကြလိမ့်မယ်အောင်မြင်လိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ပင်နယ်ဆွေးနွေးပေးတဲ့လူတွေကဝေယောင်ဆွေးနွေးသူတွေကအထူးသဖြင့်နားဆင်တဲ့ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
ကြော်ကြော်သိန်းစီစဉ်ပြီးတော့ထုတ်လုပ်သူကိုရနိုင်တဲ့အတူတင်ဆက်ပေးခဲ့တဲ့စနေညာချမ်းတဲ့လေလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမန်းနှံလောင်ကတလဲပြောပြပေးပါအောင်ရှင
်။ပြီးခဲ့တဲ့ခုနှစ်လတုန်းကထောင်အောင်မြေအောင်လိုင်ကောင်းကနေ၃ချိန်မြောက်ထွက်ပြေးလွတ်မြောက်သွားတဲ့မက္ကဆီကိုမူရဲ့ယာစာကူစမန်ကိုအာဏာပိုင်တွေကပြန်ဖမ်းမိလိုက်ပါပြီ။အဆောင်ချက်သူနဲ့အတူကူစမန်ကိုတောက်ကြနေကစစ်သက်ရဟတ်ရင်နဲ့ဖမ်းဆီးခေါ်ဆောင်သွားတာပါ။ကုစမန်ရဲ့ဇာတိဖြစ်တဲ့ရှီနာလိုဝါပြည်နယ်မှာမက္ကဆီကိုကမရိန်တပ်သားတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်လင်းအားကြီးချိန်လောက်မှာသူ့ကိုဖမ်းမိခဲ့တာဖြစ်ပါတယ်။ IS စစ်သွေးကြွအဖွဲ့ပေါ်တစ္ဆာခဏရဲလို့ဆိုတဲ့တနတ်သမားတို့ကအမေရိကန်အရှိချမ်းဖီလန်ဒေးဖီးယားမြို့ရဲ့အရာရှိတို့ကိုမနေ့ကအလစ်အငိုက်ပစ်ခတ်တိုက်ခိုက်မှုလုပ်ခဲ့ပေမဲ့လို့ထိခိုက်ဒဏ်ရာရခဲ့တဲ့ရဲအရာရှိကအသက်အန္တရာယ်မထိခိုက်ပဲပြန်ကောင်းလာပွဲရှိပါတယ်။မနေ့ကြာရပရီနေ့ကဖြစ်ပေါ်ခဲ့တဲ့အဲ့ဒီတိုက်ခတ်မှုကိုလုံခြုံရေးကင်မရာနဲ့ရယူထားနိုင်ခဲ့ပါတယ်။တနတ်နဲ့အချိန်ပေါင်းများစွာပစ်ခတ်ခံရတဲ့အသက်33နှစ်အရွယ်ရဲအရာရှိ JC Hartet ကတရားရခဲ့ပေမဲ့လို့ရဲကအပြင်ဘက်ပြန်ထွက်ပြီးတော့တနတ်သမားကိုပြန်လည်ပစ်ခတ်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကအမေရိကန်ပြည်ထောင်စုမှာအလုတ်ကိုင်းတစ်ပေါင်း 932,000 အသင်းခန့်အနိုင်ခဲ့ပါတယ်။တကဘာလုံးအစုရှယ်ယာစီးကပ်တွေကမောက်ကမဖြစ်ပြီးအခြားစီးပွားရေးဆိုင်ရာအဟန့်အတားတွေရှိပေမဲ့လို့အမေရိကန်စီးပွားရေးဟာခိုင်မာတိုးတက်မှုပြလာတာတွေ့ရပါတယ်။တောက်ကြနေကထုတ်ခဲ့တဲ့အလုတ်သမားဝန်ကြီးဌာနအစီရင်ခံစာအရဆိုရင်အမေရိကန်ပြည်ထောင်စုအတွင်းအလုတ်လက်မဲ့နှုန်းဟာပြီးခဲ့တဲ့3လအတွင်း900ခိုင်နှုန်းသာရှိခဲ့ပြီးဒါဟာလွန်ခဲ့တဲ့9နှစ်ကျော်အတွင်းအလုတ်လက်မဲ့နှုန်းအနည်းဆုံးဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပါတယ်။
စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip ship ဖြစ်ပါတယ်ရှင်ကျမကစုမမအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မှာထုတ်လင်းပေးမယ်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်စနေညချမ်းမှာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.